Welcome to the Voice of America in Burmese.
Minglama nei khin ma she. Washington mi ro VOA American dan ga ni 2020 October la 3 ye. Sani ni ma nei khin season rwe go Myanmar san no jin ma nei 6 nai ga ni 9 nai thi. Line lo meter 2440 nei 51. Line lo meter 190 rwe ga ni thong lwen pe ni ba mi. Chama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ဟာ COVID-19 ရောဂါပိုးအကူးဆက်ခံရကြောင်းတွေ့ရှိခဲ့တဲ့နောက်မှာသမ္မတဟာသိပ်မပြင်းထန်တဲ့ရောဂါလက္ခဏာခံစားလာရပေမဲ့စိတ်သက်ရှင်ခံရရှိတယ်လို့သမ္မတအင်ဂျီဝန်ထမ်းအကြီးကဲ Mark Medusa တောက်ကြနေမှာပြောပါတယ်။သမ္မတရဲ့ကျန်းမာရေးတင်မကပဲအနေအကင်းရင်းနဲ့ကောင်းကျိုးအတွက်ပါလှုပ်ဆောင်မှာဖြစ်တယ်လို့American ပြည်သူအားလုံးတက်ပါဆက်ပြီးလှုပ်ဆောင်မယ်လို့ Medusa သမရအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သမရဟာစိတ်သက်ချန့်ခံရုံတင်မကပဲတက်ကြွမှုဝါရှိပြီး American ပြည်သူတွေကိုစားကြိုးကြိုးစားစားလှုပ်ဆောင်မှုချထားတဲ့တန်ဋိဌာန်အတိုင်းခိုင်ခိုင်မာမာရည်တည်စေပဲလို့လည်းပြောပါတယ်။တောက်ကြနေမနဲ့အစောပိုင်းမှာသမရ Trump ကသူ့နဲ့သမရဂရော်တို့မှာ COVID-19 အကူးဆက်ခံရကြောင်းနဲ့သူတို့ဟာစပြီး quarantine လုပ်တီးခြားခွဲနေနေပြီးဖြစ်ကြောင်းနဲ့ဒီကိစ္စကိုနှစ်ယောက်တူလက်တွဲကြော်ဖြတ်မယ်လို့သမရကသူ့ Twitter မှာရေးခဲ့တာပါ။မင်းနဲ့ပိုင်းအတွင်းမှာပဲအသက်84နှစ်ရှိပြီဖြစ်တဲ့သမရရဲ့သမားတော်ဒေါက်တာရှောင်းကွန်လီကသမရနဲ့သမရကတော်တို့ဒီရောဂါအကူးဆက်ခံရကြောင်းအတည်ပြုချက်ကိုသမရအင်ဗျူကနေထုတ်ပြန်ခဲ့ပါတယ်။သူတို့ဟာနယ်လမ်းပြန်ပြီးထလာခြင်းအထိသမရအင်ဗျူမှာပဲနေမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်သမရအနေနဲ့နယ်လမ်းပြန်ထူဖို့လှုပ်ဆောင်နေခြင်းအတွင်းမူလတာဝန်တွေကိုဆက်ပြီးထမ်းဆောင်မှုရှိတယ်လို့လည်းပြောပါတယ်။သမရကတော့ Melania Trump ကလည်းဒီနှစ်ထဲ American အများပြားလို့ပဲသူ့နဲ့သမရတို့နေမှာပဲ quarantine ဝင်တိကျခွဲနေကြကြောင်းနဲ့ season ထားတဲ့တွေ့ဆုံမှုအားလုံးကိုတော့ဆိုင်းငံ့လိုက်ကြောင်းလည်းပြောပါတယ်။ American သမရ Donald Trump က COVID-19 ရောဂါပိုးအခုဆက်ခံရတာဟာသူ့ရဲ့အသက်အရွယ်နဲ့ခန္ဓာကိုယ်အလေးချိန်ကြောင့်အန္တရာယ်ရှိနိုင်ပေမဲ့သူ့ကျန်းမာရေးအလားအလာနဲ့ပတ်သက်ပြီးကြိုတင်ခန့်မှန်းပြောကြားဖို့အတွက်ခက်နေတယ်လို့ကျန်းမာရေးကြွမ်းကျင်သူတွေကပြောပါတယ်။သမရထရမ့်နဲ့သမရကရောမလန်နီယာထရမ့်တို့နှစ်ဦးကိုဗစ် -19 အကူးဆက်ခံရကြောင်းသမရရဲ့သမားရောရှောင်းကွန်လီကတောက်ကြနေအစောပိုင်းမှာကြေညာချက်ထုတ်ပြန်အတည်ပြုခဲ့ပြီးသူတို့နှစ်ဦးစလုံးအခုချိန်မှာအခြေအနေကောင်းမွန်ကြောင်းပြောခဲ့တာပါသမရထရမ့်ဟာအသက်84နှစ်ရှိပါပြီအသက်ကြီးလာလေဆေးရုံတက်ရနှုံပိုလာလေဖြစ်ပြီးဒီသက်ရွယ်မျိုးမှာအသက်18ကနေ29နှစ်ကြားအရွယ်တွေထက်ဆေးရုံတက်ရနှုံးက၅ဆပိုးလေးရှိတယ်လို့ American ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာန CDC ကပြောပါတယ်။မကြာသေးခင်ကသူ့ရဲ့ဆေးစစ်ချက်မှတ်တမ်းတွေအရသမရထရမ့်ရဲ့အရက်ဟာ6ပေ3လက်မှရှိပြီးအလေးချိန်က244ပေါင်ရှိတဲ့အတွက်သူဟာအဝလွန်တဲ့အဆင့်ကိုရောက်စပြုနေပြီဖြစ်ပါတယ်။ CDC ရဲ့သတ်မှတ်ချက်အရသူဟာဆေးကုသမှုခံရမှန်အန်တီ3ဆပိုးပြီးညားနေတာပါ။ကုဆတ်ယောဂါဆရာဆရာဝန်ကြီး MH အတန်ကြာကတော့ရေဘူးရပြောရင်သူ့လိုအနေထားမျိုးရှိသူမျိုးတွေအနည်းကစောင့်ကြည့်ရလေရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအသေးအတန်ဖြစ်လာနိုင်တယ်လို့မဆိုလိုကြောင်းပြောပါတယ်။ American သမ္မတရွေးကောက်ပွဲကျင်းပဖို့အတွက်တလကျော်လောက်ပဲလိုတော့ခြင်းမှာသမ္မတ Donald Trump ကသူ့နဲ့သမ္မတကတော်တို့မှာ COVID-19 ရောဂါပိုးရှိနေကြောင်းနဲ့သူတို့ဟာစပြီး quarantine လုပ်တိကျခွဲနေပြီလို့တောက်ကြံနေမနေ့အစောပိုင်း Twitter ကနေကြေညာခဲ့တာပါ။ဒုသမ္မတ Mike Pence Twitter ကနေပဲသူနဲ့ဇနီးဖြစ်သူတို့ကသမရထရမ့်နဲ့သမရဂရော်တို့အတွက်စွန့်ဝင်တောင်းခဲ့တယ်လို့ရွေးကောက်ပွဲအကြိုစကားစစ်ထိုးခဲ့တဲ့ Democratic Party ကဝင်ရောက်ရှင်းပြတဲ့ Joe Biden ကလည်းသူနဲ့သူ့ဇနီး Jill တို့ကသမရထရမ့်နဲ့သမရဂရော်တို့အမြန်ပြန်ပြီးကျမ်းမာစေဖို့ဆုတောင်းနေမယ်လို့သူ့ Twitter ကနေပြောပါတယ်။ Croatia နိုင်ငံကိုတောင်းရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကလည်းသမရနဲ့သမရဂရော်တို့အမြန်ကျမ်းမာစေဖို့သူနဲ့သူ့ဇနီးတို့ဆူတောင်းနေကြောင်းပြောပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သူဟာတောက်ကြတဲ့အစောပိုင်းမှာဒီယောဂါရှိမှရှိတောင်းရောက်ဆေးခဲ့ကြောင်းနဲ့သမရထရမ့်မှာဒီယောဂါရှိကြောင်းတွေ့ခဲ့ရတာနဲ့ပတ်သက်ပြီးသမရဟာအကောင်းဆုံးဆေးကုသမှုရရှိတာအတွက်သူဝမ်းသာကြောင်းနဲ့နိုင်ငံသားတိုင်းဒီလိုခံစား권ရဖို့ဥပဒေပြဋ္ဌာန်းမှုတွေလုပ်ဆဲခြင်းနဲ့လို့ပြောပါတယ်။ American သမရ Donald Trump ကသူ့နဲ့သမရကရော Melania Trump တို့မှာ COVID-19 အကူးဆက်ခံရတယ်လို့ကြေညာခဲ့ပြီးတဲ့နောက်သမရထရမ့်မိသားစုအတွက်ကမ္ဘာခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကဆွမ်မွန်ကောင်းတွေတောင်းပေးနေကြပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဒေါက်တာ Tedros Ghebreyesus ကတောက်ကြနေအစောပိုင်းမှာပဲသမရနဲ့သမရကရောတို့မြန်မြန်ဆန်ဆန်လုံးဝပြန်ကျန်းမာလာဖို့ဆုတောင်းကြောင်း Twitter မှာရေးပါတယ်။သ မရထရမ့်အတွက်ပထမဆုံးဆူတောင်းပေးသူကသူနဲ့အရင်နှီးဆုံးတူဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသမ္မတထရမ့်ရဲ့ယုံကြည်မှုအပြည့်နဲ့ကြန့်ခိုင်တဲ့စိတ်ဓာတ်ဟာအန္တရာယ်ကြီးတဲ့ဒီဗိုင်းရပ်စ်ကိုအောင်နိုင်မှုအထောက်ကူရနိုင်မှုဆိုတာတေချာကြောင်းပြောကြားပြီးကျန်းမာစေဖို့ဆုမွန်ကောင်းတောင်းပေးပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာကတော့သမ္မတနဲ့သမ္မတဂရော်တို့အမြန်ပြန်ပြီးနလန်ထူလာစေဖို့ဆူတောင်းပေးနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကိုရိုင်းဒီယော့ကအခုဆက်ခံရတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကလည်းဆူတောင်းပေးခဲ့တာပါ။အခုချိန်ထိတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တရုတ်သမ္မတရှီဂျင်ပင်တို့စီကတော့တရားဝင်ပြောဆိုမှုတွေမတွေ့ရသေးပါဘူး။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 8.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမထမ VOA American တဲ့ရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုနှုန်းနေ့စဉ်ထောင်ချီမြင့်တက်နေသလိုသေဆုံးမှုတွေလည်းတိုးပွားလာနေချိန်မှာပဲနိုင်ငံအတွင်း COVID-19 ကာကွယ်ဆေးနဲ့ကုသဆေးဆိုပြီးလိမ့်လည်းရောင်းဝယ်နေတာတွေရှိနေကြောင်းကျန်းမာရေးနဲ့အစားအဝေးဌာနပြောဝင်ရာဒေါက်တာတန်းရင်စိုးကသတိပေးလိုက်ပါတယ်
။ online မှာလိမ့်ရောင်းမယ်လို့ပြောအောင်ပါနော်။အဲကျွန်တော်ကလည်းခက်တာအဲ online ကိုဘယ်လိုလုပ်ပြီးအရေးယူပါမလဲမသိတာစုတ်စီရပျောက်ပျောက်သွားရပါနော်။ဒါကဒီနေ့ကိုရောင်းနေကြရင်ကျအိမ် delivery ရောက်လာတယ်တော်မင်းအိမ်ပုံဆက်တယ်ညတော့ကြာဆက်ဆံနေကြွားယူပါဘူးတချို့လူငွေလွဲပေးလိုက်ပြီးပတ်ဆံတာဆွဲပြီးယူသွားတာဘာသေးမှလည်းရောက်လာဘူးကြာအဲ့တော့ဒီဟာတွေကိုအမျိုးမျိုးလူပေါ့နော်ဒီနေတဲ့လူတွေအုပ်စုရှိတယ်ကြာအွန်လိုင်းပေါ်မှာအဲ့တော့ဒီလိုလူတွေရဲ့နောက်ကိုပါမတော့အောင်လို့ပေါ့နော်ဘုန်းကြီးဌာနကကာဝေးဆေးဆိုတာဖြတ်ပေးပါဘူးဒါတွေကစောင့်ကြည့်အောင်ပြောလို့လက်ရှိနေထားပါတော့ဘုရားကျမ်းမာရေးအဖွဲ့အသိမဲ့တွေတာကိုခုမှမကြည့်သေးပါဘူးဆိုတော့
ဒီဘက်ကျမရဲ့အဖွဲ့ WHO ကတရားဝင်အသိမှတ်ပြုထားတဲ့ COVID-19 ကာကွယ်ဆေးမရှိသေးတဲ့အကြောင်းကျမရဲ့အစာဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းရိုင်စိုးက VOA ကိုရှင်းလင်းပြောပြသွားတာဖြစ်ပါတယ်။ကျမရဲ့ဝန်ကြီးဌာနအနေနဲ့လည်း COVID-19 ရောဂါကာကွယ်ဆေးပြည်သူတို့အသိပေးချက်ဆိုပြီးဝန်ကြီးဌာနရဲ့ Facebook နဲ့ website တွေမှာအော်တိုဘလာတရက်နေ့ကကြေညာချက်တွေထုတ်ပြန်ထားပါတယ်။အော်တိုဘလာတရက်နေ့ကတော့ COVID-19 ရောဂါနဲ့သေဆုံးသူနောက်ထပ် 32 ယောက်ရှိခဲ့ကြောင်းကျမရဲ့အစာဝန်ကြီးဌာနကကြေညာခဲ့ပါတယ်။ဒါကြောင့်သေဆုံးသူစုစုပေါင်း353ယောက်ရှိသွားပြီဖြစ်ပါတယ်။ virus ကူးစက်ခံရသူကလည်း1142ယောက်ထပ်ပြီးအတည်ပြုခဲ့တာဖြစ်လို့ကူးစက်သူဦးရေ15525ဦးရှိသွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘာစန်ချာမြေတုကျွန်းပေါ်မှာအစာငတ်ခံဆန္ဒပြသူရိုဂျာဒုက္ခသဲရီကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုက်နှက်တဲ့သတင်းတွေထွက်ပေါ်လာပြီးမှကျွန်းပေါ်မှာရှိတဲ့ရာနဲ့ချီတဲ့ဒုက္ခသဲရီအကြားမကျေနပ်မှုတွေတိုးပွားလာနေပါတယ်။ AP လာတုံးကပင်လယ်ထဲဆက်လီတွေနဲ့မျောနေတဲ့အဲ့ဒီရိုဂျာဒုက္ခသဲရီကိုဘင်္ဂလားဒေ့ရှ်အစိုးရကဘာစန်ချာကျွန်းပေါ်မှာနေရာချထားပေးခဲ့တာပါ။ဒီကျွန်းပေါ်မှာ14ရက်ထားမယ်လို့အာဏာပိုင်တွေကပြောခဲ့တာလို့ဒုက္ခသဲအမျိုးသမီးတူက VOA ကိုပြောပါတယ်။ဘာစန်ချာကျွန်းကနေကောက်ဆက်ပစားကိုပြန်ဖို့အရေးအစာငတ်ခံဆန္ဒပြတောင်းဆိုနေသူတွေကိုဘင်္ဂလားဒေ့ရှ်ရှီတန်တဲ့ရဲတပ်ဖွဲ့ဝင်တွေကရိုက်တက်ခဲ့ကြောင်း15ရက်အတွင်းကောက်ဆက်ပစားကိုပြန်ခွင့်ရမယ်လို့တချို့အရာရှိတွေကပြောပြီးမှအခုလိုရိုက်တက်ခဲ့တာဖြစ်ကြောင်းရိုဂျာမျိုးသားတူက VOA ကိုပြောပါတယ်။ဒီလိုရိုက်တက်ခဲ့ကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကလည်းကြေညာချက်ထုတ်ပြန်ဆက်ဆွဲထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကကောက်ဆက်ပစားဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေကိုဘာစင်ချာချုပ်ကိုရွှေပြောင်းနေရာချထားပေးဖို့အချိန်တော်ကြာကြိုးစားနေကြတာပါ။ဒါပေမဲ့ဒုက္ခသည်တွေကအဲ့ဒီကျုံပေါ်လူနေထိုင်မှုမသိကြအောင်ပြောပြီးငြင်းဆန်နေကြတာဖြစ်ပါတယ်။အီဘီလာတို့ကတော့မလေးရှားနိုင်ငံကိုတွားရောက်ဖို့မျှော်လင့်ချက်နဲ့ဆက်လီနဲ့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေပင်လယ်ထဲလက်နက်ချေမျောနေကြပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အစိုးရကကြားဖြတ်ထိန်းသိမ်းခဲ့ပြီးကျုံပေါ်ကိုပို့ခဲ့လို့အခုလိုဒုက္ခသည်300ကျော်ပါစင်ချာကျုံပေါ်မှာရောက်ရှိနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေနေရာပြောင်းရေးကိစ္စနိုင်ငံအကြားဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစရိကမကြာခင်ကပဲကုလသမဂ္ဂတပတ်လည်ညီလာခံမိန့်ခေါ်မှာထည့်သွင်းပြောကြားသွားခဲ့ပါတယ်။မြန်မာဆိုရကရိုဂျာ3ဒုက္ခလက်မခံပဲဒုက္ခသည်တွေကိုစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျာ။COVID-19 ကာယောဂါရဲ့ရိုက်ခတ်မှုတွေကြောင့်ကမ္ဘာနိုင်ငံအသီးသီးမှာဒီမိုကရေစီခွင့်ရေးချိုးဖောက်မှုတွေပုံများလာသလိုဒီမိုကရေစီလုပ်ငန်းလက်ပတ်မှုတွေအပေါ်မှာလည်းထိခိုက်မှုတွေရှိနေတယ်လို့ Freedom House အဖွဲ့ကပြောပါရယ်။အဲ့ဒီအဖွဲ့က2020ပြည့်နှစ်အတွက် lockdown gala democracy and a lockdown ဆိုတဲ့ခေါင်းစဉ်နဲ့အထူးအစီအစဉ်ခန်းစားထုတ်ပြန်ပြီးအခုလိုပြောလိုက်တာပါကမ္ဘာတဝန်းကနိုင်ငံအစိုးရတွေကရွေးကောက်ပွဲရွှေ့ဆိုင်တာသတင်းသမားနဲ့ဝေဖန်သူတွေကိုနှုတ်ဆက်သွားအောင်လုပ်တာနဲ့လူ့ကိုယ်ရေးနဲ့လူထုကြမ်းမာရေးကိစ္စတွေအတွက်တာဝန်ခံမှုကိုအားနည်းစေအောင်လုပ်တာတွေမှာ COVID-19 ကအကာအကွယ်ပေးသလိုဖြစ်နေတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်လူထုကြမ်းမာရေးကိုအကြောင်းပြပြီးကမ္ဘာနေရာတိုင်းကအုပ်ချုပ်သူအစိုးရတွေကအနာအလွဲသုံးစားပြုနေသလို COVID-19 ကိုအခွင့်အကောင်းယူပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအင်အားချိနေအောင်လုပ်နေတယ်လို့လည်း Freedom House အဖွဲ့ဥက္ကဋ္ဌ Michael Ibrahimovic ကပြောပါတယ်။အစိုးရအနာကိုအလွဲသုံးစားလုပ်ပြီးအထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်းထားတဲ့နိုင်ငံလောလောဆယ်9နိုင်ငံရှိတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်ခင်ဗျ။American သမ္မတ Donald Trump ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပေမဲ့ American နိုင်ငံကြီးဝန်ကြီး Mike Pompeo ကတော့ season ထားတဲ့အတိုင်းအရှခီးစိန်ကိုတနင်္ဂနွေနေ့မှာစတင်မယ်လို့ပြောပါတယ်။ဝန်ကြီး Pompeo ကမနက်ဖြန်တနင်္ဂနွေနေ့မှာဂျပန်၊မွန်ဂိုလီးယားနဲ့တောင်ကိုရီးယားသုံးနိုင်ငံခီးစိန်ကိုစတင်မှာဖြစ်ကြောင်းမြို့တော် Washington ကိုမပြန်ပြီး Croatia နိုင်ငံမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဝန်ကြီး Pompeo ရဲ့ခီးစိန်နဲ့ပတ်သက်လို့ American နိုင်ငံကြီးဝန်ကြီးဌာနအရှေ့အရှာနဲ့ Pacific ရေးရာလက်ထောက်အတွင်းဝန်David Stewart ကလည်းတောက်ကြနေကတယ်လီဖုန်းကတဆင်သတင်းတောက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်။ဝန်ကြီးပုံပီယိုရဲ့အာရှခရီးစဉ်ပထမဆုံးနိုင်ငံကဂျပန်နိုင်ငံဖြစ်ပါတယ်။ဝန်ကြီးပုံပီယိုဟာဂျပန်နိုင်ငံမှာ Quad လို့ခေါ်တဲ့ American, Japan, Australia နဲ့ India 4နိုင်ငံနိုင်ငံကြီးဝန်ကြီးများအစည်းအဝေးတစ်ခုကိုတက်ရောက်မှာဖြစ်ပါတယ်။ Adequate အဖွဲ့ဟာတရုတ်နိုင်ငံရဲ့တုတ်တက်ဖြစ်ထွန်းမှုကိုထိတ်ထုတ်တားဆီးဖို့ရည်ရွယ်တာဖြစ်တဲ့ဆိုပြီးတရုတ်နိုင်ငံကပြစ်တင်ရှုတ်ချထားတာဖြစ်ပါတယ်။ဂျပန်ခီးစဉ်ပြီးရင်တော့ဝန်ကြီးပုံပီယိုကမွန်ဂိုလီးယားနိုင်ငံအူလန်ဘတ်တောကိုခီးဆက်မှာဖြစ်ပါတယ်။အာရှ၃နိုင်ငံရဲ့နောက်ဆုံးခီးစဉ်အနေနဲ့ဝန်ကြီးပုံပီယိုကတောင်ကိုရီးယားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဒီနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာတာနဲ့အများအိမ်ပြန်မထွက်ဖို့အမိန့်ထုတ်တဲ့အထိကန့်သတ်ထားတာကြောင့်အိမ်မှာနေအလုံးလုံးနေကြတဲ့အတွက်ဘလို့အခက်အခဲတွေစိန်ခေါ်မှုတွေနဲ့ကြုံနေရသလဲဆိုတာပြောပြပါမယ်ကျွန်မကစူစူပါလာပိုင်းအတွင်းကရောဂါကြောင့်တည်ဆုံမှုတွေနဲ့ကူးစက်မှုတွေတိုးလာရကအများပြည်သူနဲ့ဆိုင်တဲ့အခြေခံလုပ်ငန်းတချို့ကလွဲလို့လုပ်ငန်းတော်တော်များများရပ်ဆိုင်ထားပြီးတော့မလိုအပ်ရင်အိမ်ပြန်မထွက်ဖို့အမိန့်ထုတ်လိုက်တဲ့ရန်ကုန်တိုင်းမှာတော်တော်များများကအိမ်ကနေအလုပ်လုပ်နေကြရပါတယ်။အိမ်မှာနေအလုပ်လုပ်နေရတဲ့အတွက်တွာလာရေးမှာအရင်လိုအခက်အခဲမျိုးမရှိတော့ပေမဲ့အင်တာနက်နဲ့လျှက်စင်ပြီးလုံလောက်မှုမရှိတာမျိုးလိုအခက်အခဲတွေလည်းရှိလာပါတယ်။ Graphic Designer ကိုတန့်စင်အေးကတော့အိမ်မှာနေအလုပ်လုပ်ရတာထက်ရုံးမှာလိုရတာကိုပိုပြီးနှစ်သက်တယ်လို့သူကပြောပါတယ
်။နေမှာပေါ့နော်ဒီ Stay at Home ကာလကလည်းတော်တော်ကြာပြီဆိုတော့ပြောမယ်ဆိုလို့ရှင်တော့ရုံးမှာလောက်တာနေတော့ကွာချမှုရှိရပါတော့။ပြုံးမှကြတော့ကိုယ့်ရဲ့လူဖို့ကံတဲ့အပေါင်းအသင်းတွေနဲ့အတူတကွာအလုပ်လုပ်ရတယ်ပြင်ဝလုပ်ရတဲ့ခါကြီးများဟိုရှေ့ခါမျိုးဝင်ဆိုတော့လုပ်ငန်းလည်းပဲပို့ပြီးတော့တွင်ကျဲတယ်ပေါ့နော
်။ကံရောကကြောင့်မလွဲတာမရှောင်တာအိမ်ကနေအလုပ်လုပ်ကြရတဲ့အတွက် online နဲ့ internet ဟာလည်းပို့ပြီးအရေးပါလာပါတယ်။အိမ်မှာနေအလုပ်လုပ်ရတဲ့နေရာမှာမိပညာကျွမ်းကျင်မှုအပြင်မိပညာဆိုင်ရာအခြေခံအဆောက်အအုံလိုအပ်ချက်တွေကလည်းစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ digital မိပညာကျွမ်းကျင်သူကိုဝင်းကိုကိုအောင်ကပြောပါတယ်။
ဒီမြန်မာနိုင်ငံမှာကွန်ပျူတာပိုင်ဆိုင်မှုရာဂိုင်းတုံးကဒီ300ဂိုင်းတုံးပဲရှိရပါတော့။ရန်ကုန်မြို့ဆိုရင်တော့အိမ်အောင်စုဒီအားလုံးရဲ့ဒီ 10% ကတော့ကွန်ပျူတာပိုင်နိုင်လို့ပြောတာပါပဲ။နောက်တစ်ခုကကျတော့ဟိုတည်ငြိမ်တဲ့ internet ပေါ့။ဆိုတော့ internet တွေကဟိုချို့နေရာတွေကကျွန်တော်တို့နိုင်ငံမှာအရန်ကောင်းတယ်။internet တည်ငြိမ်တယ်။ဒါပေမဲ့ချို့နေရာတွေမှာက internet တည်ငြိမ်မှုနည်းနည်းအားနည်းတာရှိတယ်။ချို့ဒေတာတွေဆိုရင်တော့ internet လောမရတာအရှိရပါတော့။ဟိုလောလောဆယ် April လောက်ကတလနောကထုတ်ပြန်တဲ့ report ကိုကျွန်တော်ဖတ်ကြည့်တာကတော့ဒီ covid ကာလအတွင်း April မှာတော့ဒီ internet အသုံးပြုမှု mobile traffic က29ရာခိုင်နှုန်းလောက်ထိမြင့်တက်သွားတယ်ပြောပါရတယ်။ဆိုတော့ဒါဒီဒီ internet တည်ငြိမ်မှုအားနည်းတာနဲ့ computer ပိုင်ဆိုင်မှုနှုန်းနည်းတာကဒီလိုCovid ကာလမှာကြီးမားတဲ့လုပ်ငန်းတော်များများကြီးမားတဲ့စိန်ခေါ်မှုပေါ့နော်နောက်ထပ်ဖြည့်ပြီးတော့ပြောရမယ်ဆိုရင်တော့ဒီ digital literacy ပေါ့ကွန်ပျူတာပိုင်းဆိုင်ရာဒီကျွမ်းကျင်မှုပေါ့နော်အဲ့ဒါတွေကလည်းချို့ရီသွားဒီစိန်ခေါ်မှုတစ်ခုဖြစ်နေလို့ကျွန်တော်အနေနဲ့ကြားရပါတယ်နောက် banking ပိုင်းဆိုင်ရာကတော့ကျွန်တော်အကောင့်မြင်နေအဲ့ဒါတော့ mobile payment တွေကမဖြစ်မနေတုံးလာရတဲ့သူကြောင့်ဒီ mobile payment စနစ်တွေထွန်းကားလာတဲ့ဆိုရင်တော့လူတိုင်းဒီဘဏ်ဝင်ဆောင်မှုတွေကိုအာ internet တွေဖုန်းပေါ်သဆင့်တာအလွယ်တကူလုပ်ဆောင်သွားနိုင်မယ်လို့ကျွန်တော်မြင်နေခင်ဗျာ covid ကာလပြီးသွားနေအဲ့လိုမျိုးပါဟုတ်
ကယောဂါကာလအိမ်ပြန်မထွက်ရလို့မိသားစုတွေတစုတစည်းတဲ့နေခွင့်ရတာဟာလေကောင်းတဲ့အချက်တစ်ခုလို့မြင်ကြသူတွေရှိပါတယ်။ဒ ဒါပေမဲ့လည်းကာယောဂကာလဆောင်ရွက်ဆောင်ရွက်အခြေအနေတွေကြောင့်စိတ်ဖိစီးစရာတွေလည်းပိုများလာတယ်လို့ရန်ကုန်တိုင်းရှိပြည်သားမျိုးနယ်ကအိမ်ရှင်မတဦးဖြစ်တဲ့မဆုစုဝင်းကပြောပါတယ်
ပုံမှန်ဆိုရင်တော့အမတို့ကမနေ့ပိုင်းဆို7နာရီ9နာရီပေါ့ကိုလို့တဲ့အချိန်မှာအေးစီသွားလို့ရတယ်အခုဟိုမျိုးကာလကြာတော့ကိုကအစိုးရထားပြီးသွားရတယ်ဈေးသွားမယ်လို့လူငယ်ဖြစ်တဲ့အချိန်ပေါ့လူငယ်တဲ့အချိန်အဲ့လိုအချိန်မျိုးကိုကသွားရတယ်ပြီးငယ်ငယ်သွားရင်ငယ်ပြန်လာရတယ်သွားမယ်ဆိုလို့ရှိရင်လည်းကိုက mass လို့ခေါင်းဆောင်လို့ဘာလို့အဲ့လိုမျိုးရေလို့သွားရတယ်ပေါ့နော်ပြန်လာတဲ့ခါကျလို့ရှိရင်လည်းကိုကခလေးရှိတဲ့ခါကျတော့စိတ်ဖျားမှုရှိမှုချူအဲဒါတွေကတော့အလုပ်တွေပုံလာရတယ်ပေါ့
ကာယောဂါကြောင့်အိမ်မနေအလုပ်လုပ်ရတဲ့သူတွေရှိပေမဲ့လူတိုင်းအတွက်တော့အဆင်ပြေတာမဟုတ်ပါဘူးအထူးသဖြင့်ရန်ကုန်မြို့လိုနေရာထိုင်ရင်းအခက်အခဲရှိတဲ့နေရာမျိုးမှာပတ်ဝန်းကျင်အနောက်ရှက်ကင်းကင်းအလုပ်လုပ်ဖို့ကစိန်ခေါ်မှုတစ်ခုပါ။မော်ကုံသတင်းဌာနကသတင်းတောက်ဂီထောကတော့ကာယောဂါကာလအီမာနေရင်းအလုပ်လုပ်ဖို့ခက်တယ်လို့ဆိုပါတယ်
။ကျွန်တော်တို့လိုဒီမျိုးနေကနေပြီးတော့ပေါ့အဆောင်မှာနေတဲ့အခါကျတော့ဒီအခန်းချင်းလေးထဲမှာပေါ့လေကိုကအဒီမှာပဲတနေကောင်မလို့မျိုးနေနေရပေါ့ဒီသတင်းကိစ္စရှိရင်ဆိုရင်လည်းဖုန်းဆက်တဲ့တတင်းရေးရောအဲ့မှာအခန်းထဲမှာပဲတနေကောင်နေနေရခါကျတော့ဘလို့မကိုစင်မပြေဘူးဖန်ဟောင်းက
ကိုဗစ်ကယောဂါကူးစက်မှုတွေတကြောပြန်စတင်ခဲ့တာကြောင့်မလိုအပ်ရင်အပြင်းမထွက်ဖို့အမိန့်ထုတ်ထားတဲ့ရခိုင်ပြည်နယ်မှာလည်းအလားတူစိန်ခေါ်မှုတွေရှိပါတယ်။ရခိုင်ပြည်နယ်အခြေဆိုင် DMG ဖွံ့ဖြိုးတိုးတက်ရေးသတင်းလွှာသတင်းဌာနကလက်ထောက်အေဒီတာကိုနေဝင်းဆန်ကတော့သတင်းသမားတွေအချင်းချင်းထိတွေ့ဆက်ဆံနိုင်တဲ့အချိန်ကိုမျှော်လင့်နေပါတယ
်။ရုံးမှာကြတော့လူအများကြီးစုဖွဲ့ပြီးတော့ကျွန်တော်တို့အလုပ်လုပ်ရတဲ့ဟိုတက်ညီလက်ညီလက်ကျွန်တော်တို့ဟိုအနည်းငယ်ဟိုပြောနိုင်စွမ်းရတယ်ပေါ့နော်။တော့အိမ်မှာလုပ်တဲ့ခါကျတော့ဟိုကျွန်တော်တို့တူလေးလုပ်ရတယ်ပေါ့နော်တူလေးလုပ်နေရတယ်ဆိုတော့အိမ်မှာဟိုတစ်ခါတလေကျတော့ဟိုစိတ်ကဟိုညှင်းဝေးလာတယ်ပြင်းလာတယ်ပေါ့နော်ရုံကိုပဲဟိုလွှမ်းနေလာရရှိရပေါ့နော်ဒီမှာကဟိုကိုယ်ကိုယ်လည်းလုပ်နေရတဲ့ခါကျတော့ဟိုအဆင်မပြေမှုတွေလေးကျွန်တော်တို့ကြုံလာရတဲ့အနေအထားရှိရဲ့
ကမ္ဘာနယ်တွင်းကာယောဂါကြုံရခြင်းကစလို့အိမ်မှာနေအလုပ်လုပ်ကြရတဲ့အခြေအနေရောက်လာတာနဲ့အမျှနည်းပညာလိုအပ်ချက်စိန်ခေါ်မှုတွေလည်းတိတိတသားကြီးထွားလာပါတယ်ကာယောဂါကာလမှာနည်းပညာအသုံးချနိုင်စွမ်းကွာဟချက်တွေကြောင့်နိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုမှာလည်းတိတိတသားကွာဟလာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်ထားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတိပေးထားပါတယ်ရှင်။ကျမဆူဆူရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှိရနေကျင်းပမဲ့ထွေထွေရွေးကောက်ပွဲနှီးကပ်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအသက်ဆင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာနာမည်နိုဝင်မာလာရဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်မင်းသားနိုင်ငံအပါအဝင်ဒီပတ်ရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ရေးတင်ဆက်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။နာမည်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူဒီပတ်ရောက်မြန်မာနိုင်ငံသားတွေကျူကင်မဲတွေစပေးနေကြတယ်လို့မင်းသားနိုင်ငံမှာတော့ရှေ့သတင်းဘက်ကစပြီးမဲပေးနိုင်ဖို့မြန်မာတိုင်ရုံးကပြည်နေပါရဲ့။ရှေ့တစ်ပတ်တောက်ကြလေကျူကင်မဲပေးမယ်မြန်မာနိုင်ငံသားအလုံး6000ကျော်ရှိမယ်ဆိုပြီးခံမှန်းထားကြောင်းကိုလည်းမြန်မာတိုင်ရုံးကအလို့သမားဆိုင်ရာကြီးဦးအောင်စောမင်းကပြောပြပါတယ
်။ဟုတ်ကျွန်တော်တို့ကိုရက်နေ့အလုံးဖြစ်ပေမဲ့ဆန္ဒပြန်မဲ့ဟောပြင်ပါမှာပေါ့နော်ဖြစ်ပေမဲ့ဆန္ဒပြဖို့ဟုတ်ကိုရက်၁ရက်၁၁ရက်၃ရက်ဟုတ်မြန်မာတိုင်ရုံးမှာပဲ6450လောက်ရှိတယ
်။လာမယ့်တောက်ကြလေးကစပြီး၃ရက်ကြာကျူတင်မဲပေးရမှာမဲပေးခွင့်ရှိသူ6000ကျော်ရှိကြတာကြောင့်အထက်ထဲကြုံမှာကိုသိနေသူတွေလည်းရှိနေပါရဲ့အလုတ်သမားဆိုင်ရာကြီးဦးအောင်စောမင်းကတော့တရက်ကို2000လောက်မဲသိနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်
။6000ကျော်ကတရက်နဲ့မလို့ဆိုတန်ရက်အစီအစဉ်ကတော့တရက်ကို2000ပေါ့နော်မနေ့1000နဲ့2000ဆိုပြီးတော့ဟိုအိုက်ဖိန်ကိုဆွဲထားတာပေါ့။ဒါနဲ့ဟိုလိုင်းဒါကတော့ကျွန်တော်တို့ကလက်ခံပေးနေပြီးရပါတော့
ဗြိတိန်နိုင်ငံအနှံ့ကမြန်မာနိုင်ငံသားမဲဆန္ဒရှင်တွေကွာလာလမ်ပူးမြို့မှာရှိတဲ့မြန်မာတိုင်ရုံးမှာကြိုတင်မဲပေးနိုင်ဖို့ပြလိုက်တာအဖွဲ့ရဲ့အကူအညီနဲ့စီစဉ်ထားပေမဲ့လုပ်ငန်းရှင်တွေဘက်ကပြည့်ပြမပြည့်ဆိုတာကတော့အတိအကျမသိရသေးပါဘူး။မြန်မာတိုင်ရုံးကတော့တချို့စက်ရုံတွေကိုတရားဝင်အကြောင်းကြားစာပို့ဖို့စီစဉ်ထားတယ်လို့လည်းအလို့သမားတိုင်ရာဒီဥက္ကောသမင်းကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ကဟိုတက်ဆိုင်ရာဒီပြလိုက်တာအဖွဲ့နဲ့ဆက်ပြီးတော့လေစက်ရုံတွေကိုကျွန်တော်တို့ကအကြောင်းကြားစာတွေမှာပို့ဖို့ကျွန်တော်တို့စီစဉ်နေတယ်။ဟိုမဲအားလို့ပို့ဟိုဒါပေမဲ့တအားတော့ဟိုဘိုင်းပို့တော်များဥပမာပဲဆက်ဆက်ပြနေတယ်ဒီလိုဆိုတော့ကျွန်တော်တို့အတန်းတန်းဆုံးအဲသူတို့ဒီကကလေးတွေချက်ပြုတ်ပေးလို့ရတော့ကိုကျွန်တော်တို့ဟိုဘတ်စနတာတွေဖိုင်လုပ်ပြီးတော့အေးပို့ပေးနေအဒီပလိုက်တာအဖွဲ့နဲ့ဆက်ဆက်ပြီးပို့ပေးနေအလိုလိုထားပါတယ်ဟုတ်ပလိုက်တာအဖွဲ့ကလည်းပြန်ပြီးဒီတိုင်ကိုပို့လာကြတာအစီအစဉ်ပေးမယ်ဆိုပြီးတော့ပြရတယ်
ဒီလိုမှမတော့ကြာတာလေးကနေစပြီးကြိုတင်မဲပေးကြသလိုတန်ကိုရီးယားနိုင်ငံမှာတော့တောက်ကြလေးကနေစပြီးကြိုတင်မဲပေးနေကြပါပြီ။ဒီလိုမှမတော့ဒီလအောက်တိုဘာလ17ရက်နေ့ထိကြိုတင်မဲပေးဖွင့်ပြုထားပြီးတန်ကိုရီးယားနိုင်ငံမှာတော့စက်နေ့ရက်နေ့ထိသတ်မှတ်ထားပါတယ်။ဒီပရောက်မြန်မာနိုင်ငံသားအများစုရှိရာထိုင်းနိုင်ငံမှာတော့စနေနေ့ကစလို့ဘန်ကောက်မြို့တော်ကမြန်မာတိုင်ရုံးနဲ့ချင်းမှန်မြို့ကကောင်ဆက်ဝင်ရုံးနဲ့မှာကြိုတင်မဲပေးဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းခရယောကကူးစက်မှုတွေကြောင့်ကတ်တက်ချက်တွေရှိနေတဲ့အတွက်မဲပေးသူအရေးအတွက်နေပါနိုင်တယ်လို့လည်းခံမှန်းနေကြပါရစေ။ကျမမအေးမှာထိုင်းနိုင်ငံကနေတရင်ပြုတ်နေတာပါ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။မန္တလေးမြို့ဥပုထောင်မှာထိန်းသိမ်းခံနေရတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်ဟာလက်ရှိရင်ဆိုင်နေရတဲ့ထောင်ပြေးအမှုရောအရင်ကျွေးကြံထောင်တန်းတွေအပြင်နောက်ထပ်စစ်ဆေးပေါ်ပေါက်လာနိုင်တဲ့အမှုတွေအတွက်ပါပြစ်ဒဏ်ကြားခံရဖွယ်ရှိတယ်လို့ဥပဒေပညာရှင်တချို့နဲ့လေ့လာဆောင်ကြည့်သူတချို့သုံးသပ်တဲ့အကြောင်းကိုတင်ပြခြင်းပါတယ်။နေစီပါရီဥက္ကဋ္ဌဦးကျော်မြင့်ကို1996ခုနှစ်ဥပ္ပိုလ်အကျဉ်းထောင်ကနေထွက်ပြေးသွားမှုအတွက်အော်တိုဘာလ2ရက်တောက်ကြနေ့ကမန္တလေးတိုင်းချမ်းအေးသာသာမြို့နယ်တရားရုံးမှာရာဇဝတ်ကြီးပုံမှန်2-4နဲ့တရားဆွဲဆိုလိုက်တာပါ။ဒါပေမဲ့အရင်ကလက်ကျန်ထောင်ကျွေးတွေကိုပြန်လည်ကြားခံရမယ်လို့ချမ်းအေးသာသာမြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကသတင်းနောက်တွေကိုရှင်းပြပါတယ်။
ကျခံရံပြန်ရှိတဲ့ထောင်ကတော့2016ပြီးပြီတော့ဆောင်ရွက်သွားမှာပါအဲ့ဒါအခုပါတရားရုံးမှာလက်ရှိတင်တဲ့အပိုင်းကတော့ဒီထောက်ပြင်းမှုပေါ့နော်ပုံမှန်နှစ်နှစ်လေးကြာဆွဲရမယ်နောက်ရုံးချင်းမှာအမှုစစ်မှာဖြစ်တဲ့အတွက်ရှင်းနေငှားမယ်ဆိုရင်တစ်ခါလဲငှားဖို့ဆိုပြီးတော့တစ်ခါလဲခေါ်လာဖို့ပေါ့နော်ငှားပြီးတော့အပြစ်ရှိတာဟာလာရှိတာ
ဥကြုံမြခေါ်စကုံဆောင်ဆောင်ဟာစီးပွားရေးကုမ္ပဏီများအဲ့ဥပဒေကိုချိုးပေါက်ခဲ့မှုအတွက်1998မေလတုန်းကဥပုထောင်မှာထောင်နှံ9နှစ်ကြာခံရပြီးတနည်းလောက်အကြာ1996ခုနှစ်တည်းမှာထောင်ကနေထိုင်းမြန်မာနယ်စပ်ဘက်ထွက်ပြေးသွားပြီးနောက်ဆုံးကနေဒါနိုင်ငံကိုရောက်သွားခဲ့တာပါ။ဦးသိန်းစင်အစိုးရလက်ထက်မြန်မာနိုင်ငံကိုပြန်လာပြီးနှင်းစီပါတီကိုမှတ်ပုံတင်ခဲ့သလို2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့တယောက်မှအနိုင်မရခဲ့ပါဘူး။ဦးကျော်မြင့်ရဲ့အမှုကိစ္စဟာမြန်မာနိုင်ငံအတွက်အရှက်ရစရာဖြစ်စေတယ်လို့တရားလွှတ်တော်ရှင်းနေဦးသိန်းနှံဦးကသုံးသပ်ပါတယ
်။သူကဒီခံကြီးကအဲ့တော့သူ့တိုင်းပြည်တွေကိုဘယ်လိုလုပ်ပြန်ဝင်လာတာလဲ။ကနေဒါနိုင်ငံသားဖြစ်ရင်ဗမာပြည်ကိုသူဘယ်လိုဝင်လာတာ?တန်ယုံကလျှောက်ဝင်လာတာလား။နော်။အဲ့တော့တန်ယုံကဆိုရှယ်ဗီဇာပေးတယ်ဆိုရင်လည်းခုနပြည်မှုအင်းချင်းကြောင့်ဒါဝင်ခံရရတယ်။တန်ယုံလိမ့်ပြီးတော့ပြည်မှုအောင်ရှိရတာနဲ့ထွက်ပြေးလာတယ်ဖြစ်ရတာနဲ့မမမကန်ပေါ်ပြတယ်လို့ယူဆနိုင်ကြရှိတယ်။ဒါကကျွန်တော်တင်တယ်လဝကတိုက်နယ်ရောဒီရာဇာကြီးပါပုံမှန်ပါပါတဲ့လက်ကအရှိရှိဒုတိယတစ်ချက်ကသူက2013နေ့ကရုပ်ောက်ဘွယ်ကော်မရှင်မှာမှတ်ပုတ်တင်ခဲ့တယ်အဲ့ရုပ်ဘောကော်မရှင်ကဒီကနေ့ခွင့်ပြုလာမှာပုံပဲ။နောက်ကြောင်းနေအားကြီးလိုက်တာပဲ။ထောင်လိုင်းကြီးတွေ SU စပါတွေဓာတ်ပုံတိုက်ပြီးမှာဆိုတော့အဲ့ဒီဟာကိုသူ့ကိုဘယ်လိုလုပ်ပြီးတော့ပါတီရုပ်ောက်ဘွယ်မှတ်ပုံတင်မှပြုလိုက်တာလဲ။အဲ့တော့ရုပ်ောက်ဘွယ်ကော်မရှင်မှာမမမကန်တင်ပြတဲ့ပြစ်စနောက်တစ်ချက်ကတော့တန်ရုံးမှာမမမကန်ဖော်ပြခဲ့တာ။အဲ့တော့ဒါတရားရုံးမှာစစ်ဆေးဆောင်ရွက်ပြီးတော့တင့်တော်တဲ့မီဒီယာချ။ဒါမှဒီကိစ္စကြီးကအခုကျွန်တော်တော်တော်ရှက်စရာကောင်းတယ်။ဟုတ်ဆိုထောင်ကြီးကိုပြမှတ်ပုံတင်ခွင့်နဲ့ပါတီထောင်ခွင့်တော့ပြီးရုပ်ောက်ပွဲဝင်တော့မယ်လို့ဒီကျွန်တော်တို့ကပြီးခဲ့တယ်ဆိုကျွန်တော်တို့ရဲ့တရားစီရင်စနစ်ကြီးရောကျွန်တော်တန်းကြီးရဲ့အုပ်ချုပ်မှုပုံစံရောကကျွန်တော်ရှက်ကွဲတဲ့ကိစ္စတော့
နေစီပါတီဥက္ကဋ္ဌဦးကျော်မြင့်ရဲ့အမှုဟာ2010ရွေးကောက်ပွဲကော်မရှင်သာမက2015နောက်ပိုင်းဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့လည်းတက်ဆိုင်လာကြောက်ဘယ်လိုသုံးသပ်ဆုံးဖြတ်မလဲဆိုတာစောင့်ကြည့်ရမယ်လို့ရွေးကောက်ပွဲတွေကိုလေ့လာစောင့်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကမရွှေရီဝင်းကပြောပါတယ
်လက်ဆိုင်ရာဟိုဒီကောက်ဝဲဥပဒေရာပါတီထောင်ထားတာပဲပေါ့နော်ပါတီထောင်ထားပြီးတော့2015မှာလည်းဝင်ပြိုင်တာပဲဆိုတော့2020ရွေးကောက်ဝဲကော်မရှင်ရဲ့စီးပွားမှုတွေနဲ့ပဲတက်ဆိုင်တာဟိုဒါလေးကုန်သွားလေဟိုဒါတော့ကော်မရှင်ရဲ့လက်ရှိလုပ်ဆောင်ချက်သုံးချက်ချက်ပေါ်မှာမူတည်မဲ့
1996ဝန်းကျင်ဥပုထောင်မှာနိုင်ငံရေးအကျဉ်းသားဖြစ်နေတဲ့ရှင့်နေဦးသိန်းတန်းဦးကဦးကျော်မြင့်နဲ့ပတ်သက်လို့ထောင်တွင်အတွေ့အကြုံတွေကိုပြောလာပါတယ်
1999မှာကျွန်တော်ဥပုထောင်ထားတာရှိတယ်အဲဒီကာလအဲကျွန်တော်သူ့အတူမမြင်ဘူးဟောကိုပဲတိုက်ဒီပဲတိုက်နေဘူးပါတယ်သူ့ကိုဟိုနင့်နာစေတူတဲ့စိတ်မရှိဘူးအော်ထောင်ထဲမှာကျွန်တော်သိသလောက်ကတော့သူရောက်တာတော့ကျွန်တော်တို့ကငားညတွေရွေးထားတဲ့တိုက်ပေါ့ဗျာသူကချားတိုက်ရောက်တဲ့ခါကျဝါရာတရားပြောဟာတထေးကြီးရောက်လာတာအကုန်လုံးပတ်စံတွေပြီးတာပေါ့ဗျာထောင်မှာလည်းဝန်ထမ်းတွေရောထောင်မှုရောအကုန်လုံးပတ်စံတွေဝေပြီးနောက်ကထောင်ဝန်သားဒုတိယလည်းအကြီးကြီးပေါ့နောက်ကလိုက်တဲ့လူတွေခဏခဏလာတာထောင်ကြီးနဲ့ရန်ဖြစ်လို့ဒီထက်ရောက်လာတာမကြခင်သူ့ပြန်ထုတ်သွားမှာဆိုတော့ကောလာလာတွေအများကြီးပါ
2020ရွေးကောက်ပွဲမှာ NLD ပါတီပြီးရင်ကိုစရယ်လောင်း1100ကျော်နဲ့ဒုတိယအများဆုံးဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ
။ဆရာဆရာကဘာမီဒီယာရီထမ်းမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းအသုံးအနှုန်းတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါ။မြန်မာ peace process the china factor မြန်မာနိုင်ငံရေးဖြစ်စဉ်တရုတ်ခန့်ကန်တာဆိုတဲ့ခေါင်းစဉ်နဲ့The diplomat မှာရည်သားထားတဲ့ယွမ်ဆန်ရဲ့ဆောင်းပါးကိုဥစွာပြောပြပါစေ။မြန်မာညီညာရေးဖြစ်စဉ်မှာတရုတ်ရဲ့အခန်းကဏ္ဍမရှိမဖြစ်ပေမဲ့နောက်ဆုံးတကယ်တမ်းဖြစ်ရှင်းရမှာကတော့မြန်မာရည်သားဖြစ်တယ်လို့ဆိုထားတာဖြစ်ပါတယ်။အတင်းရင်ချွေးဆိုင်ခဲ့ရတဲ့ပြည်ထောင်စုညီညာရေးသရုပ်ခအစည်းအဝေးကိုနှစ်ကြာမှပြန်လည်ကျင်းပခဲ့ပါတယ်။ NLD အစိုးရကတော့အစားတော်က6လတည်ရင်ကျင်းပသွားမယ်လို့ပြောထားတာပါ။အစားကလေးကမျှော်လင့်ချက်သိမ့်မြင်မာတဲ့ဒီပွဲကနိုဝင်ဘာရွေးကောက်ပွဲအပြီးငင်းငင်းရေးဖြစ်စဉ်ဆက်သွားမဲ့လမ်းကြောင်းကိုချမှတ်နိုင်တယ်လို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်။ဒါဟာအမှန်တကယ်လိုအပ်နေတဲ့ကိစ္စတရားဖြစ်နိုင်တယ်လို့ဆိုထားပါတယ်။ရခိုင်ဆွေးနွေးပွဲမှာတရုတ်ကတွန်းပို့လို့တက်ရောက်ခဲ့တဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့အများအပြားပြက်ကွက်နေတာဟာလည်းဒီပွဲရဲ့ထူးခြားချက်တစ်ခုပါပဲ။တရုတ်ဟာမြန်မာငင်းငင်းရေးဖြစ်စဉ်မှာအရေးကြီးတဲ့အခန့်ကဏ္ဍကပါဝင်နေပေမဲ့ဒီရွေးကောက်ပွဲနှစ်ရပ်ပဲစစ်ပဲဆက်ဆံရေးအနေထားရခိုင်ပြည်နယ်အခြေအနေနဲ့အာဂျီရဲ့ရှင်ပြိုင်မှုတွေအလုံးဟာတရုတ်ရဲ့အခက်ငန္ဓာကိုဒီဒီမှရှုပ်ထွေးစေတယ်လို့လည်းပြောထားပါတယ်။2020ပြည့်လွန်ငင်းငယ်ရေးဖြစ်စဉ်ဟာမြန်မာအစိုးရချုပ်ကိုင်မှုလက်အောက်မှာရှိနိုင်မှာတော့မဟုတ်ပေမဲ့အရေးကြီးတာကတော့အမှန်ပါပဲတဲ့။အခုပြည်ဆုံးသွားခဲ့တဲ့သရုပ်ထအစည်းအဝေးမှာအရေးကြီးဆုံးအားနည်းချက်တစ်ခုကတော့ FBNCC ခေါ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတက်ရောက်လာခြင်းရှိတာပဲဖြစ်ပါတယ်တဲ့။ COVID ကြောင့်သွားလာခက်ခဲလို့တဲ့အေးကိုဖိကြားခြင်းမပြုလို့သာဖြစ်ပါလိမ့်မယ်လို့လည်းဆိုထားပါတယ်။အေးရခိုင်တပ်တော်ကစစ်တပ်ရောအစိုးရကပါအကြမ်းဖက်အဖွဲ့လိုသတ်မှတ်ထားပြီးငင်းငယ်ရေးဖြစ်စဉ်ကဘေးဖယ်ထားတာဟာ NLD အစိုးရရဲ့သူ့ခေါ် divide and conquer သူ့ခွဲအနိုင်ယူရေးကျန်ဆောင်မှုတစိစ်ရေးသားဖြစ်တယ်လို့ယူဆပါတယ်။ပြည်ထောင်စုငင်းငယ်ရေး CEO တွေမှာတရုတ်အဓိကလှုပ်ဆောင်ခဲ့တာကတော့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအထူးသဖြင့် UWS နဲ့ KIA တို့တက်ရောက်ဖို့တွန်းပို့ခဲ့တာပဲဖြစ်ပါတယ်။ဒီဒီမှာတော့တရုတ်ကတွန်းပို့ဖို့မရပါဘူး။ဖြစ်နိုင်တာတစ်ခုကမြန်မာအစိုးရကလည်းဒီလိုလှုပ်ပေးဖို့မြစ်တာရက်ခံခဲ့ဖို့မရပါဘူးတဲ့။မြန်မာကလှုပ်ပေးပါလို့မပြောရင်တော့တရုတ်ဘက်ကလည်းလှုပ်ပေးဖို့လိုအပ်တယ်လို့ထင်မှာမဟုတ်ဘူးလို့ဆိုထားပါတယ်။ COVID-19 ကြောင့်အပြင်ဒီဆွေးနွေးပွဲဟာအစကတည်းကသိမ့်မျှော်လင့်ချက်မရှိစရာလည်းဖြစ်နေလေတော့တရုတ်ကစိတ်ပြီးတော့တက်တက်ကြွကြွမရှိဆန်တူပါတယ်။တရုတ်ဟာတကယ်တော့ all inclusive လို့ခေါ်တဲ့အလုံးပါဝင်ရေးကိုထောက်ခံနေရလဲဖြစ်တဲ့အတွက်ကြောင့်အေးကိုကွက်ပြီးဖယ်ထုတ်ထားတဲ့အပေါ်မှာတရုတ်ကသဘောမတူနိုင်ဘူးလို့နားလည်ရကြောင်းရေးသားထားပါတယ်ခင်ဗျာ
။ View American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ကျမခင်ယူထွေးပါရှင်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့တလကျော်လေးပဲလိုပါတော့တယ်ဒီထွက်ထွန်းမှာ COVID-19 ကူးစက်မှုတွေကလည်းတနည်းတခြားပိုးပြီးတော့ဆိုးလာနေတာကြောင့်အသွားအလာကန့်သတ်မှုတွေရှိနေတဲ့အခြေအနေအောက်မှာမိသားစုချမ်းမာရေးစားဝတ်နေရေးအခြေအတွေကလည်းရှိနေတာပါဒီလိုအခြေအနေမျိုးမှာအမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုဘယ်လိုရှိပါလဲ။ကို ကိုဗစ် -19 ကပ်ဘေးအခြေတည်းတွေကြားကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေဘယ်လိုပါဝင်လှုပ်ရှားနေကြပါလဲ။ရွေးကောက်ပွဲနဲ့အမျိုးသမီးပါဝင်မှုတွေနဲ့ပတ်သက်လို့အစဉ်တစိုက်သုတေသနလှုပ်လာခဲ့တဲ့မြူးမြန်မာဖောင်ဒေးရှင်းအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးမမျှနန္ဒသိန်းကိုဆက်သွယ်မိမြဲပြီးထီထရဲမဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။သိန်းတို့ရဲ့ဒီ new myanmar foundation အဖွဲ့ ਆ ပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သုတေသနလုပ်တာတွေရှိတယ်နောက်လူမှုစစ်တမ်းကောက်တာတွေရှိတယ်ဆိုတော့လေဒီရွေးကောက်ပွဲကျင်းပဖို့အခုဆိုရင်တလားကြော်ကြော်ပဲလိုတော့တယ်ဒီအချိန်မှာဒီ covid-19 ကရောဂါကလည်းရှိနေတယ်ဆိုတော့သွားလာကန့်သက်တာတွေရှိတယ်နောက်အလုံးလုံးရတဲ့အခါမှာမိသားစုစာဝင်နေရေးကျန်းမာရေးပူပန်ရတာတွေလည်းဒါအရင်အခြေအနေနဲ့မတူတဲ့အခြေအနေအနေထားတွေရှိနေတာဆိုတော့အခုလိုအချိန်မျိုးမှာဒီမဲဆန္ဒရှင်ပြည်သူတွေနဲ့ဒီပြည်ဒီအမျိုးသမီးတွေအနေနဲ့အခုလိုအချိန်မျိုးမှာဒီရွေးကောက်ပွဲပေါ်စိတ်ဝင်စားမှုကဘယ်လိုတွေတွေ့ရပါသလဲရှင
့်အော်ဟုတ်ကဲ့ကျွန်မရေဟောပေါ့အဲကျွန်တော်တို့အခုဒီအမျိုးသမီးတွေရဲ့ဒီရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုဆိုတဲ့အပိုင်းမှာကျတော့ဟိုအခြေအနေတော့ကွာနိုင်တာပေါ့နော်ဟိုအခြေအနေကွာနိုင်နေဆိုတာကအဲဒီအမျိုးသမီးတွေထဲမှာလည်းဒီစာဝင်နေရေးအတွက်ကိုအဲဒီရုံးကလှူရှာနေရတဲ့ဒါ amazing အတွက်ကိုပေါ့နော်အဲဒီလုပ်နေရတဲ့ဒီအမျိုးသမီးတွေလည်းရှိပါတယ်အထူးသဖြင့်ကတော့ဒီ covid-19 အခြေအနေမှာဒီဟိုအလုပ်လက်မဲ့ဖြစ်သွားတဲ့အဲဒီအမျိုးသမီးတွေလည်းရှိတယ်ပေါ့နော်အဲရှိတယ်ဆိုတဲ့အခါကျတော့ဟိုဘာလဲပြောတော့ဟိုဒီအနေနဲ့အများတော့အဲဒီဟိုပေါ့ဒီမဲပေးမဲထွက်ပေးဖို့အတွက်ကိုအဲသူတို့ဒီအမျိုးသမီးတွေရဲ့စိတ်ထဲမှာလည်းဒီဟိုပေါ့စိတ်ပိုင်းဆိုင်ရာဒီမလုံခြုံမှုပေါ့နော်အဲ့လိုမျိုးသူတို့မှာဒီစိုးရိမ်မှုပါမှုရောရှိတယ်အာဒါပေမဲ့လည်းဟိုဒီမဲသွားမပေးဘူးလို့တော့အဲဒီဆုံးချက်တဲ့ပေါ့နော်ကျွန်တော်တို့ရဲ့ဒီစစ်တမ်းနေအရာဆိုလို့ရှိရင်တော့အာတိတ်အများကြီးမတွေ့ရဘူးပေါ့နော်ကျွန်တော်ဟုတ်
ဟုတ်ကဲ့ကျွန်မတစ်ခုသိထားတာကဒီမကြသေးခင်တုန်းကပဲမမ်းမြနန္ဒာတင်တို့ရဲ့ New Myanmar Foundation ကနေပြီးတော့ဒီလာမဲ့ရွေးကောက်ပွဲအပေါ်မှာအမျိုးသမီးတွေရဲ့ဒီစိတ်ဝင်စားမှုဒီရွေးကောက်ပွဲနဲ့ဒီအမျိုးသမီးတွေရဲ့ပါဝင်မှုပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့လူလူစစ်တမ်းတစ်ခုလုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလောက်ပြောပြပေးပါလားရှင
်။ဆောက်တော့အဓိကတော့ကျမရဲ့ဒီဟိုပေါ့ဒီအမျိုးသမီးမဲဆန္ဒရှင်တွေပေါ့နော်။အဲသူတို့ကဒီဟို covid-19 ကာလအတွင်းမှာအဲသူတို့ဒီဟိုပေါ့အနေနဲ့တွားပေးမလားပေါ့နော်။နောက်ပြီးတော့သူတို့ကြီးကရောဒီအမျိုးသမီးရှိကလေးလောင်းနေပေါ်မှာအဲဒီပို့ပြီးတော့မှဒီထောက်ခံအပြည့်မှုရှိနေတာပေါ့နော်။ဒီအမျိုးသမီးတွေရဲ့ကောင်းဆောင်မှုပေါ်ကိုဒါအမျိုးသမီးအချင်းချင်းရောဘယ်လိုဒီသဘောထားလဲပေါ့နော်။အဲဒီအချင်းတွေပေါ်မှာမူတည်ပြီးတော့တချို့မိန်းကုံးတွေပေါ့နော်။ဒီ woman voter တွေနဲ့ပတ်သက်ပြီးတော့မှအဲဒီမိန်းကုံးတချို့ကိုဒီမိန်းမြတ်နေတာဖြစ်ပါတယ်
။ဟုတ်ကဲ့။အဲ့ဒီတော့ဒီအမျိုးသမီးတွေအနေနဲ့ရွေးကောက်ပွဲအပေါ်ဆွဆွာပြောတဲ့မိန်းကုံးတွေအတိုင်းပေါ့နော်။အမျိုးသမီးတွေအချင်းချင်းအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေအပေါ်မှာထောက်ခံမှုအားနောက်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့ရဲ့တုံ့ပြန်မှုပေါ့မြင်ရတဲ့လောက်ကလေးကိုရောနည်းနည်းလောက်ရှင်းပြပေးပါလားရှင
်ကျွန်တော်တို့မှာဒီကာလရှိရွေးကောက်ပွဲဆုံးပြီးလည်လာတဲ့သူတွေရှိတယ်ပေါ့နော်ဒီပြီးနေတဲ့တိုင်းအားလုံးမှာကျွန်တော်တို့အဲဒီအားလုံးမှာအယောက်တရာပေါ့နော်အယောက်တရာရှိပါတယ်အဲဒီအယောက်၄၀ရာတော့သူတို့ဒါ daily report အဲဒီလုပ်နေကြတာပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့ဒီကာလရှိရွေးကောက်ပွဲလည်လာသူတွေတိုင်းပြီးတော့မှာဒီအမျိုးသမီးမင်းသမားရှင်တွေကိုမေးမြန်းပြီးတော့မှသူတို့ဒီအစီအစဉ်ဆန်းလေးတွေပို့ကြတာပေါ့။အဲပို့ရတဲ့အခါမှာကျွန်တော်တို့ဒီမျိုးသမီးပေါင်း658ဦးပေါ့နော်။အဲဒီစက်တင်ဘာလအတွင်းမှာအဲဒီမေးမြန်းဖြစ်ခဲ့တယ်ပေါ့နော်။အဲမေးမြန်းဖြစ်ခဲ့တဲ့ဒီမျိုးကိုနေတဲ့မှာတော့ကျွန်တော်တို့ဒီ2015ကဒီမေးပေးခဲ့သလားဆိုတာရယ်အဲဒီအခုဒီ2020ရွေးကောက်ပွဲမှာရောမေးတော့ပြီးမှလားပေါ့နော်။အဲအဲ့လိုမျိုးမျိုးကိုနေတွေကိုအဲကျွန်တော်တို့ဒီအမေးဖြစ်ခဲ့ပါတယ်။ဆိုတော့ဒီမှာဆိုရင်ဒီဖြေတဲ့ခြေကမှအဲကျွန်တော်တို့ဒီပေါ့ဒီအမျိုးသမီးရရဲ့ဒီ2015မှာအဲဒီ30ရာခိုင်နှုန်းလောက်ကတို့မေးမပေးခဲ့ဘူးပေါ့နော်။ဒီ2015ရွေးကောက်ပွဲတုန်းကအဲအဲ့လိုဖြေခဲ့ပါတယ်။အခုကတော့အခုဒီ2020ရေကောက်ပွဲမှာဒီမေးတော့ပြီးမှလားဆိုတဲ့ဒီမိကုန်းပေါ်မှာတော့ဒါ80ရာခိုင်နှုန်းလောက်ကတော့ဒါမေးတော့ပြီးမယ်ဆိုပြီးတော့မှဖြေတယ်။အဲတချို့တွေကတော့ဒီ2020ရေကောက်ပွဲအတွက်ကိုအမဲပြီးမယ်မပြီးဘူးဆိုတဲ့အပိုင်းကိုဒါမဆုံးဖြတ်ရသေးဘူးဆိုပြီးတော့လည်းဒါဖြေဆိုကြပါရဲပေါ့နော်။အဓိကတော့ဒီမဲပြီးမယ်မပြီးဘူးလို့မဆုံးဖြတ်ရသေးတဲ့သူတွေကအဓိကတော့ဒီကိုဗစ်အခြေအနေမှာဒါတို့ဒါဒီလိုမျိုးသိချမှုရှိမလားပေါ့နော်ဒီကျမကြီးနဲ့ပတ်သက်တဲ့အဲဒီအခြေအနေတွေအကောက်ွယ်ပေးမှုတွေပေါ်မှာအခြေတည်ပြီးတော့လေဒါအခြေအနေကိုကြည့်နေလို့ဆိုပြီးတော့မှဒါဖြေရတဲ့သူတွေလည်းရှိရပေါ့နော်ဟုတ
်ဟုတ်ကဲ့အမျိုးသမီးကောင်းဆောင်တွေအပေါ်မှာဒီအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအပေါ်မှာအမျိုးသမီးမဲဆန္ဒရှင်တွေရဲ့ယုံကြည်မှုအားဘယ်လိုတွေ့ရလဲရှင်
အဲဒီ မှာပေါ့နော်ကျွန်မဟာဒီဘာပေါ့ကျွန်တော်ကိုဒီကုန်းလေးတစ်ခုอ่ะဒီအမျိုးသမီးတွေဒီအစိုးရခေါင်းဆောင်လုပ်နိုင်တဲ့အရေးချင်းရှိတယ်လို့ထင်လားပေါ့နော်ဆိုတော့မိဘကိုကျွန်တော်တို့ဒီမေးတဲ့အချိန်မှာအဲဒီခေါင်းဆောင်လုပ်နိုင်ပါတယ်အမျိုးသမီးတွေကတော့ဒါအစိုးရဘက်ကမှလည်းဒါပါဝင်ပြီးတော့မှဒီခေါင်းဆောင်အနေနဲ့အဲလုပ်ဖို့အတွက်အရေးချင်းရှိတယ်လို့အဲဒီယုံကြည်တဲ့သူကဒီ97ရာခိုင်နှုန်းရှိပါတယ်ပေါ့နော်နောက်တစ်ခုကကြတော့ဒီအမျိုးသမီးတွေဒီပြည်သူ့ရေးရာဒီစီမံခန့်ခွဲမှုအရေးချင်းတွေရှိသလားဆိုတဲ့မေးဖို့မှလည်းဒါ90ရာခိုင်နှုန်းလောက်ကဒါစီမံခန့်ခွဲနိုင်တဲ့အရေးချင်းရှိတယ်ဆိုပြီးတော့မှသူတို့အဲဒီဖြည့်ကြတယ်ပေါ့နော်ဆိုတော့ဒီဘိုင်းကိုကြည့်တယ်ဆိုလို့ရှိရင်တော့ဒါအမျိုးသမီးတွေကဒါသူတို့ဒါအမျိုးသမီးအချင်းချင်းကိုလည်းဒီထောက်ခံတယ်ဆိုတဲ့အဲဒီသဘောတော့ရှိပါတယ်နောက်ထပ်မိကွန်းတစ်ခုမှကြတော့ကျွန်တော်တို့ကအဲဒီနိုင်ငံရေးမှဒီနိုင်ငံရေးဖြစ်စင်မှာပေါ့နော်ဒီအမျိုးသမီးတွေပါဝင်တာကိုအမျိုးသမီးအချင်းချင်းအောင်ထောက်ခံတာပေါ့နော်အချင်းချင်းထောက်ခံတာဆိုတဲ့အပိုင်းမှာလည်းဒါ83ရာခိုင်နှုန်းလောက်ကတော့ဒါထောက်ခံတယ်ဒါပေမဲ့ကျန်တဲ့တချို့ရာခိုင်နှုန်းတွေကြတော့လည်းဒါအမျိုးသမီးတွေအချင်းချင်းဒီမထောက်ခံဘူးဆိုတဲ့အခြေအနေမျိုးကကျွန်တော်တို့ဒီတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့အရင်ရွေးကောက်ပွဲတွေနဲ့မတူတဲ့အမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်လို့ရောထူးထူးခြားခြားအပြောင်းလဲရဘာတွေတွေ့ရသေးလဲရှင်ပါဝင်မှုဆိုတာကလွှတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်တာလည်းဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်လို့ရှင်လည်းဒီမဲဆွဲစည်းအုပ်လှုပ်ရှားမှုတွေမှာနောက်ကနေပံ့ပိုးတာပဲဖြစ်ဖြစ်နောက်ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပါဝင်တာပဲဖြစ်ဖြစ်ဘောနော်ဘလို့ပုံစံမျိုးနဲ့အမျိုးသမီးတွေအထူးကဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာပါဝင်နေတာရောတွေ့ရလဲအဒီပေါ်မှာရောနေလာမိတာရှိပါလားရှင
်အခုကတော့လေဒီ2020ဒီရွေးကောက်ပွဲပေါ့နော်အဲဒီ2020ရွေးကောက်ပွဲမှာတော့ဒီအမျိုးသမီးတွေရဲ့ပါဝင်မှုဒီရာခိုင်နှုန်းပေါ့နော်အဲ့ဒီကိုယ်စားလှယ်နှောင်းစီးရင်တွင်းတာပေါ့လေအဲ့ဒီမှာပို့ပြီးတော့မှအဲ့ဒီပို့များလာတာကိုတွေ့ရတယ်ပေါ့နော်ဥပမာပါတီတွေဆိုလို့ရှိရင်လည်းဥပမာဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီတို့နောက်ဒီ P3 လုံးတို့နောက်ဒီ NLD ပေါ့နော်ဒီ United Democracy အဖွဲ့ချုပ်တို့အဲသူတို့ဒီဆိုလို့ရှိရင်လည်းဟာရာခိုင်နှုန်းတော်တော်များများပေါ့နော်အဲသူတို့ဒီအမျိုးသမီးတွေကိုအဲဒီထည့်သွင်းပြီးတော့မှဒီကိုယ်စားလှယ်နှောင်းဖြစ်တဲ့ဒီဝင်ရောက်ပြီးတော့မှရှင်းကြတဲ့တပေါ်မျိုးလည်းတွေ့ရတယ်ပေါ့နော်။ဥပမာဖြစ်ဆိုရင်ဒီလူပေါင်းတဲ့ပါတီဆိုရင်သူကဒီအမျိုးသမီးကိုယ်စားလှယ်လောင်းကိုသူ50ရာခိုင်နှုန်းလောက်ထည့်ထားတယ်ပေါ့နော်။အဲဒါဟိုကပြည်သူလုံးဆိုလို့ရှိရင်လည်းဒီ27ရာခိုင်နှုန်းလောက်ပါတယ်။ဒီမြန်မာပြည်သူ့ကိုယ်စားလှယ်အဖွဲ့ချုပ်အနေနဲ့ဆိုရင်လည်းဒီ30ရာခိုင်နှုန်းထိဒါတိုးလာတယ်ပေါ့နော်။အရင်ကတော့ကျတော့ကျွန်တော်တို့ဒီ2015ဒီအမျိုးသမီးကိုယ်စားလှယ်လောင်းအရေးတွက်ချက်ဆိုင်ရင်တော့အခုကပို့ပြီးတော့မှအဲဒီညာလာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲကျွန်တော်တို့ရဲ့အတိတ်တွေကတော့ဒီအမျိုးဒီကပေါ်နိုင်ငံရေးပါတီတွေအနေနဲ့အဲဒီရွေးကောက်ပွဲဖြစ်စဉ်တွေမှာအမျိုးသမီးတွေရဲ့ပါဝင်မှုတွေကိုပို့ပြီးတော့မှဒီအားပေးလာတဲ့သဘောလို့ကျွန်တော်တို့အဲ့လိုထင်ပါတယ
်အဲ့လိုမျိုးဒီရွေးကောက်ပွဲမှာအမျိုးသမီးတွေဝင်ရောက်ရှင်ပြိုင်တာအပြင်ကိုပေါ့နော်တခြားရွေးကောက်ပွဲလုပ်ငန်းစဉ်တွေနောက်ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာတဲ့ဆိုတာကိုတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲမှာပိုတိတိတသာတွေ့လာရတယ်လို့တော့ပြောလို့ရမယ်ထင်ပါတယ်နော်
ဟုတ်ပါရဲ့ရှင့်ဟောဥမာအဖြစ်ဆိုရင်ဥမာကမ်ပိန်းမန်နေဂျာလောက်တာမျိုးပေါ့နော်အဲဒီမျက်ကျက်စီယုံရေးပိုင်းနေမှာလည်းဒီအမျိုးသမီးတွေရဲ့ပါဝင်မှုကပို့ပြီးတော့မှအဲဒီအားကောင်းလာတယ်ပေါ့နော်အထူးသဖြင့်ကတော့ဒီအမျိုးသမီးဒီနိုင်ငံရေးကိုနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေအတွက်အဲဒီစွန့်ရင်ပြင်းနေတဲ့ဒီဒဏ္ဍာရီဒီနိုင်ငံကအဖွဲ့အစည်းတွေရဲ့ဒီပူးပေါင်းဆောင်ရွက်မှုတွေနဲ့သူတို့ပေါ်မှာဖန်ပိုးပေးမှုတွေနဲ့ပြီးတော့အဲဒီပါတီတွေရဲ့ဒီအမျိုးသမီးတွေပေါ်မှာပို့ပြီးတော့မှအားပေးလာမှုပေါ့နော်အဲဒီဟာတွေကလည်းပို့ပြီးတော့ဒီအမျိုးသမီးတွေကိုဒီနိုင်ငံကြီးဖြစ်စင်မှာပို့မှုပြီးတော့မှအဲပါဝင်လာစေတယ်လို့တော့ကျွန်တော်ထင်တယ
်မြန်မာနိုင်ငံလူကြီးရဲ့တဝက်ကျော်ရှိတဲ့အမျိုးသမီးတွေအခုဆိုရင်နိုင်ငံကြီးဦးဆောင်မှုခန္ဓာတွေမှာရောဘက်လောက်အတိုင်းတာအထိပါဝင်နေကြပြီလေဦးဆောင်မှုခန္ဓာမှာအမျိုးသမီးတွေပို့ပါလာဖို့ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေတယ်အနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမပေါ်ထွက်လာဖို့အလားအလာဘာတွေရှိနေတယ်လဲဆိုတာတွေကိုလည်းရှေ့သတင်းပတ်မှာဆက်လက်တင်ပြပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုကျင်းပါပဲရန်နာဝင်ပြပါရှင်ကျမခင်ဗျာပြပါရှင
်ဒီတစ်ပတ်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်သမ္မတရွေးကောက်ပွဲအတွက်နောက်လာမယ့်သတင်းပတ်ကစလို့ကျူတင်မဲရီပြေးလို့ရပြီဖြစ်တဲ့အကြောင်းနောက်ဒီအာဂါသာကနေမဲပြေးမဲ့အာဂါသာသိပ္ပံပညာရှင်နောက်ဒီနယူးယောက်မြို့ကအခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အကြောင်းစတာတွေကိုကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာတာနဲ့အမျှအမေရိကန်တဝန်ပြည်သူတွေမဲပြေးဖို့အဆင်ပြေအောင်တာဝန်ရှိသူတွေကစီစဉ်နေကြပါတယ်ကယောဂါကာလဖြစ်တာကြောင့် social distancing ကျင့်သုံးနေတဲ့အချိန်လူတွေမဲပေးဖို့အဆင်ပြေအောင်စီစဉ်နေတာပါ San Francisco မြို့တော်ကမှနာမလူ900လောက်တပြိုင်တည်းမဲပေးလို့ရအောင်ရွက်ပြင်တဲထိုးပေးတယ်လို့ မဲပေးဖို့စီရင်ပေးထားသူအလုံးစာရိုက်ကနေတစ်ဆင့်မဲထည့်နိုင်အောင်မှာကြိုတင်မဲစာအိတ်တွေပေးပို့ထားပါတယ်။ဒါအပြင်ယောဂကူးစက်မှုမဖြစ်ပွားအောင်လည်းအသေးအချာပြင်ဆင်ထားတယ်လို့ဆိုပါတယ်။ San Francisco မြို့တော်ဝန် London Breed က
We not only make voting accessible, we make it safe.
အစဉ်ပြေပြေမဲပေးနိုင်ုံနဲ့မဟုတ်ပါဘူး။မဲလာပေးတဲ့အခါမှာလည်းတခြားဘာမှတွေးပူမနေပဲမဲပေးနိုင်အောင်ရဲ့။နောက်တကယ်လို့ကြိုတင်မဲပေးခြင်းနဲ့ဆိုရင်လည်းတင်းလာနေကြရင်မဲယုံဖွင့်ပါလိမ့်မယ်
။လူဦးရေ 8,000 လောက်နေထိုင်တဲ့မြို့မှာကြိုတင်မဲပေးဖို့မဲယုံကြိုတင်ဖွင့်လှစ်တာပါ။တစ်မြို့လုံးမှာမဲယုံ988နေရာဖွင့်လှစ်မှာဖြစ်ပြီးမဲဘုံတွေကိုမဲယုံအတွင်းမှာရောအပြင်မှာပါထားပြီးတော့မှာပါ San Francisco Yuka Bue Commission GK John Anska
so that people can maintain social distancing that there's PPEs that our personnel
social distancing ကျင့်သုံးပါတယ်မဲယုံကြီးကြပ်သူတွေလည်း PPE ဝတ်ဆင်မှာဖြစ်သလိုမဲလာပေးသူတွေအတွက်လည်း PPE နှာခေါင်းစည်းမျက်နှာပုံလက်သန့်ဆေးရည်လက်သန့်ဆက်ကူအားလုံးပေးထားပါမယ
်2016သမ္မတရွေးကောက်ပွဲတွင်ကမဲပေးသူအမှတ်ပုံတင်ထားသူ80ရာခိုင်နှုန်းကလာရောက်မဲပေးခဲ့ကြသလိုမကြခင်ချင်းပါမဲ့ရွေးကောက်ပွဲမှာလည်းမဲပေးသူဥယျာဉ်များပြားလိမ့်မယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ NASA အာကာသသိပ္ပံပညာရှင် Kate Rubins ကလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲကျင်းပချိန်မှာသူရရှိနေမယ့်ကမ္ဘာမြေပြင်အထက်မိုင်200အကွာဝေးမှာရှိတဲ့အာကာသရဲကနေမဲပေးသွားမယ်လို့ AP သတင်းဌာနကပြောပါတယ်အော်တိုဘာလလည်ကြရင်နိုင်ငံကအာဂါသစခန်းမှာ6လကြာတောင်းဝန်ထမ်းဆောင်မှုကြိုတင်ပြင်ဆင်တဲ့အနေနဲ့အခုအခါမှာသူဟာရုရှားနိုင်ငံမြို့တော်မော်စကိုနားက Star City ကိုရောက်ရှိနေတာပါ
There's legislation passed a number of years ago to allow astronauts to vote in space.
အာဂါသရေမှုတွေသိပ္ပံပညာရှင်တွေအနေနဲ့အာဂါသတွေကမဲပေးနိုင်အောင်လွန်ခဲ့တဲ့နှစ်အတော်ကြာကလေးကဥပဒေအတည်ပြုပြဋ္ဌာန်းပေးထားတာကြောင့်အားလုံးမဲပေးကြပါရယ်ဒီမိုကရေစီစနစ်အရာမဲပေးခွင့်ဟာအရေးကြီးတယ်လို့ယူဆထားကြတာပါအထူးသဖြင့်အာဂါသတွေကဒီမဲပေးခွင့်ဆိုတာဟာအခွင့်အရေးကြီးတစ်ရပ်ဖြစ်တာကြောင့်အဝေးကနေလှမ်းမဲပေးမှာပါလို့သူကပြောသွားတာပါအမေရိကန်အာဂါသဆိုင်ရာပညာရှင်အများစုဟာTexas Pine Houston မြို့မှာနေကြပြီးတော့ Texas Pine ဥရေအရာလုံခြုံစိတ်ချရတဲ့ online map စနစ်ကိုသုံးပြီးတော့အာဂါသရဲကနေ map နိုင်ပါတယ်။အာဂါသစီမံကိန်းထိချုပ်ရေးဌာနကနေအာဂါသရဲရောက်နေတဲ့သူတွေ map ဖို့စီစဉ်ပေးတာပါ
I think it's really important for everybody to vote and
Hello map ဖို့ဟာအရေးကြီးတယ်လို့ထင်ပါတယ်။အာဂါသရဲကနေတော့ map ရင်မြေပြင်ပေါ်မှာရှိနေတဲ့လူတွေလည်း map လိမ့်မယ်လို့ယုံကြည်ပါတယ်လို့သူကပြောပါတယ်။နိုင်ငံတကာအာဂါသစခန်းမှာရှိတဲ့ Cold Atom တကောကမ်းမှာ Rubin Sa DNA မျိုးရိုးဗီဇာထဲမှာပါတဲ့ဇီဝဓာတုပစ္စည်းတွေကိုပထမဆုံးခွဲခြမ်းစိတ်ဖြာစစ်ဆေးနိုင်ခဲ့သူဖြစ်ပြီးနှလုံးနဲ့သွေးကြောစနစ်ကိုသုတေသနလုပ်ဖို့လည်းပြင်ဆင်နေပါတယ်။သူနိုင်ငံတကာအာဂါသစခန်းကိုရောက်ရှိချိန်မှာလူသားတွေအာဂါသထဲမှာတောက်လျှောက်စခန်းချလာတဲ့20ပြည့်မြောက်အထိမ်းပါလဲဆင်နွှဲမှာဖြစ်တယ်လို့အော်တိုဘားလနှောင်းမိုင်းမှာ SpaceX အာဂါသယာဉ်နဲ့ဒုတိယအချိန်မြောက်ရောက်လာမယ့်အဖွဲ့ကိုလည်းကြိုဆိုဖို့ရှိနေပါရခင်ဗျာ။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါဒဏ်ကိုအကြီးအကျယ်ခံခဲ့ရတဲ့နယူးယောက်မြို့မှာမူလတန်းကျောင်းတွေဒီသတင်းပတ်မှာပြန်ဖွင့်လိုက်ပါပြီ။မြို့အချို့ရဲ့အဖွဲ့ဝင်တွေနဲ့အခြေလဲညှိနှိုင်းဆွေးနွေးပြီးတဲ့နောက်ကျောင်းတွေဟာသင်ကြားပြသသူဆရာဆရာမဥယျာဉ်နဲ့ကျောင်းသူကျောင်းသားဥယျာဉ်တွေကိုတက်ချက်ပြီးမှပြန်ဖွင့်တာကြောင့်အခုလိုနောက်ကျပြီးမှကျောင်းပြန်ဖွင့်နေတာပါနယူးယောက်မြို့မှာယောဂကူးစက်မှုကိုတစုံတရာထိန်းချုပ်လာနိုင်ပေမယ့်လည်းနီးစပ်ရာမြို့တချို့မှာတော့ယောဂကူးစက်မှုတွေပြန်တိုးလာတာကြောင့်တာဝန်ရှိသူတွေဟာအခြေအနေတည်တည်ငြိမ်ငြိမ်ရှိဖို့ကြိုးပမ်းနေကြတာပါကျောင်းသားမိဘတဦးဖြစ်တဲ့ Richard Garut ကသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ်
A little nerve breaking because this virus is still out here.
Yoga ဘိုးကပြန့်နေတာဆိုတော့ကြောက်ဖို့ကောင်းပါတယ်။အကောင်းဆုံးလှုပ်ပေးနိုင်တာကတော့ကိုယ့်ဘာသာကိုယ်ကာကွယ်ဖို့နှာခေါင်းစည်းတက်ပါလို့ပြောထားတာပါပဲ
။ကျောင်းသူကျောင်းသားတသန်းကျော်ရှိတဲ့နယူးယောက်မြို့မှာအခုလိုစောင်းဦးပေါက်အခြေကျောင်းတွေပြန်ဖွင့်နိုင်ဖို့တာဝန်ရှိသူတွေကအပြင်းထန်ကြိုးစားခဲ့ကြတာပါ။မိဘတွေအနေနဲ့လည်းကိုယ်ကလေးကိုကျောင်းကိုပို့မလား။အိမ်မှာနေပြီးတော့online ကနေတင်မလာစတဲ့နီးလန်းတွေကိုရွေးချယ်လို့ရပြီးအခုဆိုရင်ကလေးတွေရဲ့90ရာခိုင်နှုန်းလောက်က online ကနေတင်ကြဖို့ရွေးချယ်ထားပါတယ်။လွန်ခဲ့တဲ့သတင်းပတ်6ပတ်လောက်တုန်းကတော့30ရာခိုင်နှုန်းသာရှိရာကနေအခုလိုခုန်တက်သွားတာလို့နယူးယောက်မြို့ပညာရေးဌာနရဲ့ကိန်းဂဏန်းတွေအရသိရပါတယ်။စက်တင်ဘာ10ရက်နေ့မှာကျောင်းတွေပြန်ဖွင့်ရမှာဖြစ်ပေမဲ့ယောဂကူးစက်မှုကိုရှင်းချပေးမယ်။လေဝင်လေရက်စနစ်ဖြစ်ဖို့လိုအပ်တာကျောင်းသူနာပြုမလုံလောက်တာနဲ့တခြားကိစ္စတွေနဲ့ပတ်သက်ပြီးတော့ပြည်စုံအောင်မစီစဉ်နိုင်တာကြောင့်နယူးယောက်ဆရာဆရာမများတမကကနေကျောင်းဖွင့်မဲ့ရက်ကိုရွှေ့ဆိုင်လာတာပါမ မြို့တော်ဝန်ရှိသူတွေနဲ့ကျောင်းတော်ဝန်ရှိသူတွေအကြားတင်းမာမှုတွေရှိခဲ့ပြီးတော့ဆရာဆရာမများတမကအနေနဲ့ဆရာပြမယ်ဆိုပြီးတော့ချင်းကြောက်တဲ့အဆင့်ကိုတော့ရောက်ခဲ့ပါသေးတယ်။အခုခါမှာတော့တမကကတောင်းဆိုတဲ့အတိုင်းအွန်လိုင်းကနေလည်းတင်ကြားမယ့်အစီအစဉ်ကိုမြို့အုပ်ချုပ်ရေးအဖွဲ့ကသဘောတူထားပါပြီ။ဒါကြောင့်တချို့ကျောင်းသားတွေကကျောင်းတက်ပြီးတော့ရောအိမ်ကနေပါတင်ကြားနေပါတယ်။မူလာတန်းတွေကဒီသတင်းပတ်အင်္ဂါနေ့ကစလို့ကျောင်းပြဖွင့်တာဖြစ်ပြီးအလေတန်းနဲ့အထက်တန်းကျောင်းသားကျောင်းသူတွေကတော့ကြာသာပိတိကနေစတင်တာကြောင့်ကျောင်းတက်မဲ့ကလေးတွေကိုယောဂကောက်ွယ်ဖို့မိဘတွေကလည်းအသေးချာမှာကြားကြပါရယ်6နှစ်အရွယ်ကျောင်းသားတဦးရဲ့မိခင်ခင်မနီဟေးလ်မန်က
I'm concerned about how his day is going to be in school so
တနေ့ကိုကျောင်းမှာဘလို့နေနေမလဲဆိုတာစိုးရိမ်ပါတယ်နှာခေါင်းစီးတက်ထားဖို့နောက်တယောက်နဲ့တယောက်တိတ်နီးနီးကက်ကက်မနေဖို့နောက်စက္ကန့်20လောက်လက်ဆေးဖို့ဒီလိုကျောင်းတွေကိုကျောင်းလာတဲ့လမ်းတစ်လျှောက်မှာပြောလာတာပါ
အခုလိုစောင်းဦးပေါက်ရာသီမှာအမေရိကန်ပြောင်စုတဝန်ကကျောင်းအများစုဟာအွန်လိုင်းကနေတင်ကြားခဲ့ပေမဲ့တချို့ကတော့ကျောင်းပြန်ဖွင့်လစ်ခဲ့ပါတယ်။ကျောင်းသူကျောင်းသားဦးရေနှစ်သိန်းနီးပါးရှိတဲ့ဖလော်ရီဒါပြည်နယ်ပမ်ဘီချ်ခရိုင်မှာဆိုရင်စက်တင်ဘာ21ရက်နေ့ကကျောင်းတွေပြန်ဖွင့်တာမှာကျောင်းသားတွေဟာကျောင်းပြန်တက်ဖို့ကိုရွေးချယ်ခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့လူအများစုမှာယောဂလက္ခဏာဆိုးဆိုးရွားရွားမပြပေမဲ့လေတချို့တက်ကြီးရွယ်ဝတွေနဲ့ယောဂအခန်းရှိသူတွေအတွက်တော့အလွန်အန္တရာယ်ရှိတယ်လို့ပညာရှင်တွေကထောက်ပြသတိပေးချပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျမခင်မျိုးသက်ပါဒီတစ်ပတ်တော့ဆွန့်ပစ်ပစ္စည်းအမျိုးမျိုးကနေလောင်စာဆီထုတ်တဲ့နည်းတွေတဲ့ကပလတ်စတစ်နဲ့ဆိုက်ပျိုးရေးဆွန့်ပစ်ပစ္စည်းတွေကနေလောင်စာအရေးထုတ်ဖို့အတွက်မြန်မာနိုင်ငံလေကြောင်းနယ်အာကာသပညာတက္ကသိုလ်မှလုပ်တဲ့သူတေသနာတွေအကြောင်းဒုပါမောက်ခချုပ်ဒေါက်တာမိုးသနာကြီးကပြောပြပေးပါပ
ါစွန့်ပစ်ပစ္စည်းနှစ်မျိုးကနေပြီးတော့ထုတ်ပါတယ်လောင်စာဆီကိုပထမအဦးဆုံးအနေနဲ့ကပလတ်စတစ်ဝေ့စ်ပေါ့နော်ပေးဘူးကွန်နေရေတံဘူးကွန်နေဆက်ပြာရေဘူးကွန်နေအဲ့လိုမျိုးဒီကနေပိုင်ရိုရိုက်စင်နီးနေပေါ့လောင်စာစီထုတ်တာတစ်မျိုးနောက်တစ်မျိုးကပိုင်ဝမက်စ်ပေါ့နော်လေယာအတွက်ဆွန့်ပစ်ပစ္စည်းတွေကကောင်ယိုတို့စပက်ခွန်တို့ပါမယ်နောက်တစ်ခါဘူဒီပိုင်ဝမက်စ်လို့ပြောတယ်တစ်တူတစ်ဆပေါ့လွှတ်စာမဟုတ်သဘောမျိုးပေါ့နော်အဲ့လိုမျိုးကနေပြီးတော့မှပြန်ပြီးတော့လောင်စာစီထုတ်တဲ့အပိုင်းရယ်ဆိုပြီးတော့နှစ်ပိုင်းသူဒေသနာအသေးစားလေးတွေလုပ်ကြပါတယ်
အမှောင်ဆုံး plastic နဲ့ပတ်သက်ပြီးပြောပြပေးပါ plastic ကလည်းအမျိုးအစားတွေအများကြီးခွဲတော့ plastic မှလည်းအကုန်လုံးသုံးလို့ရသလား
plastic ကတော့သုံးနေအမျိုးအစားပေါ်မူတည်ပြီးတော့ထွက်လာတဲ့ခက်ကုံပေါ့နော် product ကလည်းကွဲပြားမှုတွေရှိပါတယ်ဒီအများသောအားဖြင့်ကျမတို့မြန်မာနိုင်ငံအေးဘူးကွန်နေစပြားရေးဘူးကွန်နေအဲ့လိုမျိုးတွေကိုအများစုသုံးမယ်ဆိုရင်ဒီစေအမျိုးအစားတောင်စာစီဖတ်နိုင်ပါတယ်ကျန်တဲ့အမျိုးအစားတွေပေါ်မူတည်ပြီးတော့ dash C တို့ကျန်တဲ့ဒီအိမ်သုံးဒီတင်အနေနဲ့အိမ်သုံးဝိုင်းပေါ့နော်အဲ့လိုမျိုးစားတွေထွက်နိုင်ပါတယ်သုံးရကုန်ချမ်းပေါ်မူတည်ပြီးတော့ထွက်လာတဲ့ product ကလည်းအမျိုးစားတွေကွဲပြားသွားနိုင်ပါတယ
်ဆိုတော့ဒီအိမ် plastic ဆွန့်ပစ်ပစ္စည်းတွေကထွက်လာတာအများကြီးပေါ့နော်ဒီ dust တွေအစားအိမ်သုံးစီတိထွက်လာနိုင်တယ်ဆိုတော့ဘလို့ပုံစံနဲ့သူတို့ကိုထောက်တယ်လဲထောက်တဲ့နည်းကတော့တူမှာမဟုတ်ဘူးပေါ့နော်
ဟုတ်ကဲ့မှာဖြူတန်းပရိုပယ်လန်လောင်စာနဲ့တွန်းငင်ပစ္စည်းဌာနမှာဒီ plastic waste ကနေပြီးတော့ဒီလောင်စာကြီးထုတ်တဲ့နေရာမှာ pyrolysis ကိုသုံးပါတယ် pyrolysis ကတော့ဘာလဲဆိုရင် temperature ကိုပေါ့450 degree celsius လောက်ကနေပြီးတော့800 degree celsius လောက်အထိအပူပေးပြီးတော့ထုတ်လုပ်တဲ့နည်းစဉ်ဖြစ်ပါတယ် pyro ဆိုတာပိုင်းရပေါ့နော် lysis ဆိုတာတော့ decomposition ဖြစ်သွားတာပေါ့နော်အဲပြိုကွဲသွားတဲ့သဘောမျိုးဒီ pyrolysis ကြီးရဆိုရင်ကျမတို့ကအဓိကအဖြစ်အောက်ဆီဂျင်မပါဘူးပေါ့နော်အောက်ဆီဂျင်မပါဘူးနောက်တစ်ခါအောက်ဆီဂျင်ကိုအဓိကဖယ်ထုတ်ပြီးတော့မှာတာ pyrolysis ကြီးကနေပြီးတော့ထွက်လာတဲ့အငွေ့တွေကိုဟို boiling gas ပေါ်မှာရဲ့အဲ့ဒီအငွေ့တွေကိုမှတစ်ခါပြန်ပြီးတော့ဟို trap လုပ်မယ်ဖမ်းမယ်ဖမ်းပြီးတော့မှတစ်ခါဥလင်းပြန်လုပ်ပြီးတော့မှဒီ liquid ရှူတဲ့အမျိုးစားကိုရတာပေါ့နော်အဲ့လိုရတဲ့အခါမှာလေဒီဇယ်တွေသူ့ကိုပြန်ပြီးတော့ဟို GCMS လို့ခေါ်တဲ့ဒီတိုင်းတာတဲ့စက်တီနဲ့ပြန်တိုင်းနိုင်မယ်ဆိုရင်ဒါဆိုရင်ဓာတ်ဆီပေါ့နော်အဲဓာတ်ဆီတို့ဒီဇယ်တို့ဝိုင်းတို့ဝက်စ်တို့အယောင်းနေနောက်တစ်ခါသူ့ရဲ့ residue တွေပေါ့နော်အကျဉ်းအကျန်တွေအဲအဲ့လိုမျိုးတွေပါဆန်မျိုးစားလိုက်ကွဲပြီးတော့မှတရားရဂိုင်လုံးအတွင်းမှာအဲ့ဒီပါဆန်လေးတွေကွဲပြီးတော့ထွက်လာမယ်ပေါ့အဲအဲ့လာမှမှသူ့သုံးရရောမူတည်ပြီးတော့မှဒီထွက်လာတဲ့ product ရဲ့ပါဆန်ကလည်းဖယ်ဟာများတယ်ဖယ်ဟာနေတယ်ဆိုတာကို analysis လုပ်လို့ရမယ်။နောက်တစ်ခါ catalyst ကို၃ညာနဲ့မ၃ညာနဲ့ဆိုပြီးတော့အဲ့လိုမျိုးလဲပွာပါသေးတယ်။ catalyst ဆိုတာဓာတ်ပုံပစ္စည်းပေါ့အမရယ်။ကို၃နဲ့ဓာတ်ပုံပစ္စည်းပေါ်မူတည်ပြီးတော့ပတ်လာတဲ့ product ကအမျိုးအစားကြီးပွဲသွားနိုင်ပါသေးတယ်
။ဒီသူတည်တနာလုပ်တဲ့ဥစ္စာလက်တွေမှာတော့တကယ်သုံးနေလားဒီစီတွေလေ။ဓာတ်စီလို့ပါလို့ဒီစံပစ္စည်းကထောက်လာတဲ့စီကိုတကယ်တော့လက်တွေမှာသုံးနေပြီလား
။မန္တလေးမှာတော့လက်တွေမှာတော့အသေးစားလေးတွေလုပ်တဲ့အပြင်မှာတော့ရှိတယ်လေ။ကျောင်းလေးရတော့ဒီ commercial အနေနဲ့ထုတ်ဖို့ဆိုတာတော့မလွယ်ဘူးသေးဘူးပေါ့နော်။ဒီ lab scale အနေနဲ့ဖတ်တဲ့ product အနေချင်းလေးတွေပဲရှိပါသေးတယ်မ
။ဒါဆိုဆက်ပြီးလုပ်ဖို့လိုသေးတာပေါ့နော်။ကုန်ကျန်းလည်းရှိတယ်နီးလည်းတည်ပြီးဆိုဆက်လုပ်ဖို့ပဲရှိတာပေါ့နော
်။ဆက်ပြီးတော့လုပ်နိုင်တော့ကိုကောင်းတာပေါ့။အ
ဲ့ဒါတော့ plastic substance ရနေရတာပေါ့နော်။နောက်ပြီးတော့ခုန biomass လို့ပြောတဲ့ဇီဝလောင်စာကောင်းတဲ့စပါးတို့ပါတို့ဒီ layer ထွက်ကုန်စံပြပစ္စည်းတွေနောက်ပြီးတော့တစ်တို့တစ္ဆာဒီစံပြပစ္စည်းတွေအဲ့ဒီကနေလောင်စာရေရောဘယ်လိုထုတ်လဲအဲ့ဒါပြောပြပေးပါဦ
းဟော biomass ကနေပြီးတော့မှ liquid ဖြူတယ်လောင်စာစီထုတ်တာပေါ့နော်အဲ့ဒီရာမှာကြတော့အခုလောင်စာနေတုံးငယ်ပစ္စည်းဌာနမှာသူတည်တနာကတော့ lab scale ပေါ့နော်အသေးစားလေးတွေပဲလုပ်ခဲ့တာပါအဲ့ဒါမျိုးတွေကတော့ layer အတွက်စံပြပစ္စည်းအမျိုးအစားမျိုးဖြစ်တဲ့ကောင်ရိုးလိုစပက်ကွန်လိုစွန့်မြင့်ပစ္စည်းတွေပြောပေးမယ်သူတို့ကိုလည်းအခုအချိန်မှာပြန်ပြီးတော့ပြင်းပြင်းနေရာတွေမှာဟိုတရိတ်ဆန်အစားအစာတွေအဲ့လိုမျိုးထုတ်တဲ့နေရာတွေမှာလည်းပြန်ပြီးတော့သုံးလို့ရပါတယ်အဲ့ဒီနေရာတွေကိုကောင်ရိုးလိုစပက်ကွန်လိုအဲ့ဒီကနေပြီးတော့မှ liquid fuel တွေထုတ်တာပေါ့နော်အဲ့ဒါလေးလည်းလုပ်ခဲ့ကြပါတယ်ဌာနမှာနောက်တစ်ခါ woody biomass ပေါ့ woody biomass ဆိုတာဒီတိတုသစ္စာအလေလွင်ဖြစ်တော်မဲ့အရာမျိုးပေါ့မှာလေအဲဟိုဥပမာပြောရင်တွဆာမုံမျိုးပေါ့အဲ့လိုမျိုးတာနေပြီးတော့လေ liquid fuel တဲ့အမျိုးအစားထုတ်ခဲ့ကြပါတယ်ဟို lab scale ပါပဲအမအသေးစားလေးပါပဲ
အကြံဉာဏ်ရောဘယ်လိုထုတ်တယ်ပြောပြလို့ရမလား
အကြံဉာဏ်ကတော့ကျမတို့ဌာနမှာအများစုကတော့လေ pyrolysis နီးပဲသုံးပါတယ် pyrolysis နီး temperature မြင့်မြင့်ပေးပြီးတော့သုံးတာညားပါတယ်အဲအဲ့ဒီနီးနေပဲအဲဘူလာမျိုးအဲဘောလ်ဒိုင်းတက်စတင်ထွက်လာမယ်ကက်စတင်ထွက်လာတာပေါ့မှာအဲ့ဒီတက်စတင်ကပြန်ပြီးတော့ကူလီလုပ်ပြီးတော့မှပြန်ပြီးတော့ liquid ဖြူရဲ့အမျိုးစားရတာပေါ့နော
်ဆွန့်ပြစ်ပစ္စည်းကနေပြီးတော့လောင်စာအရေးထုတ်တဲ့ဥစ္စာကိုဘယ်နေရာတွေမှာတွန်းတွန်းကြဲကြဲသုံးနိုင်လဲအရှင်းပြပေးပါဘာကြောင့်ဒီလိုသူတည်တနာတွေဟိုပို့ပြီးလှုပ်ဖို့လိုလဲဆိုတာသိအောင်နော
်ဟုတ်ကဲ့သူကကြတော့ကက်ဆိုလင်းတို့ဒက်စီတို့ဒီဇယ်တို့ပေါ့နော်အဲ့လိုမျိုးနေရာတွေမှာဒီဘိုင်ဝဖြူရဲ့ကိုအစားထုတ်ပြီးတော့သုံးနိုင်ပါတယ်နောက်တစ်ခါအိမ်သုံးနေပေါ့နော်အိမ်သုံးနေမှာ light heating wine လို့ပါတော့အဲ့လိုမျိုးနေရာတွေမှာလဲသူက Pfizer ဖြူတွေကနေကိုရင်းနှံမြေတွေရရတဲ့လောင်စာနေရာတွေမှာဒီအခုဒီထွန်ဖန်လေးလိုက်တဲ့ဘိုင်ဝဖြူတွေမျိုးစားတွေကိုအစားထိုးပြီးတော့သုံးဖို့ရည်ရွယ်တာပါဒါပေမဲ့သူက commercial အနေနဲ့ထုတ်မယ်ဆိုရင်သုံးရတဲ့ upgrade test တွေပေါ့နော် equipment တွေကဈေးကြီးနေတဲ့အတွက် commercial အနေနဲ့ထုတ်ဖို့တော့ခက်ခဲမယ်ဒီသုံးတဲ့ကုန်ကျန်းကတော့ဈေးမကြီးပါဘူးထုတ်လို့ရတဲ့ဈေးကဈေးကြီးလို့ပ
ါဒေါက်တာမိုးသနာကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းဖတ်တဲ့တိတ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲသင်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အမေရိကန်ပြည်ထောင်စုဟာအာဆီယံနိုင်ငံတွေနဲ့မိတ်ဆွေအဖြစ်ရပ်တည်ခဲ့တာကြပါပြီ။အမေရိကန်နဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုအမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုအွန်လိုင်းကဗီဒီယိုနဲ့ပါဝင်တက်ရောက်ခဲ့ပြီးအမေရိကန်ရဲ့ရည်မှန်းချက်ဟာအင်ဒိုပစိဖိတ်ဒေသအနာဂတ်အတွက်အနီးကမဟာမိတ်တွေအဖြစ်ရပ်တည်ဖို့ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အင်ဒိုပစိဖိတ်ဒေသမှာဗဟိုအချက်အခြားကြတဲ့မိတ်ဖက်အာဆီယံနိုင်ငံတွေရဲ့တာယာဝပြောရေးအတွက်ပံ့ပိုးပေးဖို့အမေရိကန်ကတန်တိတ်ထိုင်ချထားတယ်လို့ဆိုပါတယ်။အမေရိကန်ကကမ္ဘာတဝန်း COVID-19 ကပ်ရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာဘီလီယံ20ကျော်ပံ့ပိုးခဲ့တဲ့အနေနဲ့ဒေါ်လာ89မီလီယံဟာအာဆီယံနိုင်ငံတွေကိုထောက်ပံ့နေတာဖြစ်ပါတယ်။ Ventilators အသက်ရှူအကူဇက်850ကိုအင်ဒိုနီးရှားနိုင်ငံကိုပေးပို့ခဲ့ပြီးနောက်ထပ်150ကိုလည်းလာမယ့်သတင်းပတ်တွေအတွင်းပေးပို့ဖို့ခန့်မှန်းထားပါတယ်။အသက်ရှူအကူဇက်တရားဖိလစ်ပိုင်နိုင်ငံကိုခရီးပေးထားတဲ့အတိုင်းပေးပို့မှာဖြစ်တယ်လို့လဲဝန်ကြီးဖွံ့ဖြိုးကပြောပါတယ်။အာဆီယံနိုင်ငံတွေရဲ့အချုပ်အခြာအာဏာခိုင်မြဲရေးနဲ့ဖွံ့ဖြိုးရေးအတွက်အကူအညီပေးနိုင်ဖို့ဦးစီးဦးဆောင်မဲ့အစီအစဉ်သစ်တွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွံ့ဖြိုးကအခုလိုကြေညာလိုက်ပါတယ်
။
First, we're pleased to adopt the ASEAN-US Plan of Action for 2021 to 2025 to guide our future engagement together.
အာဆီယံရဲ့အင်ဒိုပစိဖိတ်ဒေသမျှော်မှန်းချက်နဲ့အညီအနာဂတ်မှာပူးပေါင်းဆောင်ရွက်ဖို့2021ကနေ2025ခုနှစ်အတွင်းအာဆီယံအမေရိကန်လှုပ်ရှားမှုအစီအစဉ်ကိုအတည်ပြုနိုင်လို့ကျွန်တော်တို့ကျေနပ်ကြောင်းပထမဆုံးပြောပြရစေ။အာဆီယံနိုင်ငံတွေရဲ့တာယာဝပြောရေးနဲ့စည်းလုံးညီညွတ်ရေးအတွေ့တိတ်အရေးကြီးတဲ့မဲခေါင်ဒေသ၅နိုင်ငံနဲ့မဲခေါင်အမေရိကန်မိတ်ဖက်အဖြစ်ပူးပေါင်းဆောင်ရွက်ရေးကိုလည်းအခုစတင်လိုက်ပါပြီ။အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေရဲ့လူအရင်းအမြစ်ဖွံ့ဖြိုးရေးအတွက်ဦးစီးဆောင်ရွက်မှုအစ်စ်တွေလှုပ်ဆောင်ခဲ့ကြောင်းထုတ်ပြန်ချက်အတွက်လည်းကျွန်တော်တို့ဂုဏ်ယူပါတယ်။အရှေ့တောင်အာရှလူငယ်ခေါင်းဆောင်တက္ကသိုလ်နဲ့ဗီယက်နမ်မှာဖူလ်ဘရိုက်တက္ကသိုလ်ထူထောင်ဖို့အတွက်အမေရိကန်အစိုးရကဒေါ်လာ5သန်းပံ့ပိုးဖို့ရည်ရွယ်ထားတယ်လို့ဝန်ကြီးဖွံ့ဖြိုးကပြောလိုက်တာပါ။ပြည်သူတွေဘဝတိုးတက်ရေးနဲ့ထုတ်လုပ်မှုစွမ်းအားမြင့်မားရေးအတွက်အမေရိကန်အာဆီယံ Smart Cities မိတ်ဖက်အစီအစဉ်အတွက်ပံ့ပိုးခဲ့တဲ့ဒေါ်လာ73သန်းအပြင်အခုပညာရေးအတွက်ထပ်ပြီးပံ့ပိုးဖို့ရည်ရွယ်တာဖြစ်ပါတယ်။နောက်ဆုံးတော့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံနိုင်ငံတွေလက်တလောရင်ဆိုင်နေရတဲ့ကပ်ရောဂါတိုက်ဖျက်ရေးမှာရောအနာဂတ်အတွက်ပါတပေါင်းနဲ့ကူညီဖို့နောက်ထပ်အရင်အမြင့်အစ်စ်တွေပံ့ပိုးနိုင်ရေးကိုအာရုံစိုက်နေပါတယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်
။ The ASEAN Public Health Emergency Coordination System through $1.5 million in funding from the State Department.
အမေရိကန်နိုင်ငံသားဝင်ကြီးဌာနကအာဆီယံလူထုကျန်းမာရေးအရေးပေါ်ညှိနှိုင်းမှုစနစ်အတွက်ဒေါ်လာတစ်သန်းခွဲပံ့ပိုးခဲ့တာဟာဒေသတွင်းလူထုကျန်းမာရေးအပေါ်အကျပ်အတည်းတုံ့ပြန်နိုင်ဖို့အာဆီယံရဲ့စွမ်းရည်ကိုမြှင့်တင်ပေးတာဖြစ်ပါတယ်။ပွင့်မွေလင်းလင်းပြောရရင်နောက်ထပ်ကပ်ရောဂါကိုကြိုတင်ကာကွယ်နိုင်ဖို့ကူညီတာလည်းဖြစ်ပါတယ်။ COVID-19 ကပ်ရောဂါကာကွယ်တိုက်ဖျက်ရေးအကောင်းဆုံးကျင့်သုံးရမယ့်တည်ကောင်းစရာအချက်တွေကိုမျှဝေဖို့အနာဂတ်ကျန်းမာရေးအတွက်ဝိုင်းရင်ပညာရှင်ကွန်ရက်ကိုဖွဲ့စည်းလိုက်ပါပြီ။ကျွန်တော်တို့ရဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနကလည်းအာဆီယံကျန်းမာရေးခန္ဓာနဲ့တရားဝင်ဆက်သွယ်ဆောင်ရွက်ဖို့ဆန္ဒရှိပါတယ်လို့ဝန်ကြီးပွန်ပီယိုကပြောသွားတာပါ။ကျွန်တော်တို့ရဲ့အာဆီယံဒေသမိတ်ဆွေတွေကိုအကူအညီပေးတဲ့အမေရိကန်ရဲ့ဆောင်ရွက်ချက်အတွက်ဂုဏ်ယူပါတယ်။ဆက်လက်ပြီးလဲအားကိုးအားထားပြုနိုင်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုကပြောဆိုလိုက်ကြပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ COVID-19 အခုဆက်ခံရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကို Maryland နဲ့ Bethesda မှာရှိတဲ့ Walter Reed စစ်ဆေးရုံအထုကုသခန်းကိုပြောင်းရွှေ့ကုသပေးနေတယ်လို့သမ္မတအင်ဂျူကဒေတာဆန်တော်ချိန်တောက်ကြနေညနေမှာပြောပါရတယ်။အသက်84နှစ်ရှိပြီဖြစ်တဲ့သမ္မတထရမ့်အတွက်ချိုတင်ကာကွယ်ရေးတတိထားဆောင်ရွက်တဲ့အနေနဲ့နောက်ရဲ့အနေငယ်လောက်အဲ့ဒီဆေးုံမှာပဲစောင့်ကြည့်ကုတာမှာဖြစ်ကြောင်းသမရအင်ဗျူပြန်ကြားရေးအရာရှိကေလီမက်ကန်နီကပြောပါတယ်သမရရဲ့တမတော်ကြီးနဲ့ကျမ်းမာရေးကျွမ်းကျင်သူတွေရဲ့အကြံပေးချက်အရအထူးသတိထားတဲ့အနေနဲ့အခုလိုလှုပ်ဆောင်ရတာဖြစ်ပြီးသမရအနေနဲ့မူလတာဝန်တွေကိုနောက်ရဲ့အနေငယ်အတွင်းမှာပဲဒီ Walterit ဆေးုံကနေပဲထမ်းဆောင်မှာဖြစ်ကြောင်းပြန်ကြားရေးအရာရှိကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သမရမှာအပြားအနေငယ်ရှိတယ်လို့ဒီကိစ္စအကျုံးဝင်သူတဦးကပြောသလိုသမရရဲ့သမားတော်ရှောင်းကွန်လေးကလည်းသမရဟာပင်မနှွမ်းနေနေပေမဲ့စိတ်ဓာတ်ခံမှန်းမှုရှိတယ်လို့ပြောပါတယ်။အမေရိကန်သမရရွေးကောက်ပွဲကျင်းပဖို့အတွက်တစ်လကျော်လောက်ပဲလိုတော့ချိန်မှာသမရဒေါ်နယ်ထရမ့်ကသူနဲ့သမရကတော်တို့မှာ COVID-19 ရောဂါပိုးရှိနေကြောင်းနဲ့သူတို့ဟာစပြီးကွာရန်တိန်းလုပ်တိကျခွဲနေပြီလို့အတောက်ကြန်နေမနေ့အစောပိုင်း Twitter ကနေကြေညာခဲ့တာပါ။ဒုသမရမိုက်ပန်ဆာTwitter ကနေပဲသူနဲ့ဇနီးဖြစ်သူတို့ကသမရထရမ့်နဲ့သမရဂရောတို့အတွက်စွန့်ဝင်တောင်းခဲ့တယ်လို့ Democratic Party ကဝင်ရောက်ရှင်းပြမယ်ဂျိုးဘိုင်ဒန်ကလည်းသူနဲ့သူ့ဇနီးဂျယ်တို့ကသမရထရမ့်နဲ့သမရဂရောတို့အ мян ပြန်ပြီးကြမ်းမာစေဖို့ဆူတောင်းနေမယ်လို့သူ့ Twitter ကနေပြောပါတယ် American သမရဒေါ်နယ်ထရမ့်ကသူနဲ့သမရဂရော Melania Trump တို့မှာ COVID-19 အကူးဆက်ခံရတယ်လို့ကြေညာခဲ့ပြီးတဲ့နောက်သမရထရမ့်မိသားစုအတွက်ကမ္ဘာခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကစုမုံကောင်းတွေတောင်းပေးနေကြပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲဒေါက်တာ Tedros Ghebreyesus ကတောက်ကြနေအစောပိုင်းမှာပဲသမ္မတ Trump နဲ့သမ္မတ Gorow တို့မျက်မျက်ဆန်းဆန်းနဲ့လုံးဝပြန်ပြီးကျန်းမာလာဖို့အတွက်ဆူတောင်းကြောင်း Twitter မှာရေးသားခဲ့ပါတယ်ဒီယောဂါကိုကမ္ဘာကာယောဂါအဖြစ်နဲ့ WHO ကမတ်လထဲမှာကြေညာခဲ့တာဖြစ်ပြီးအခုချိန်ဒီယောဂါအကူဆက်ခံရသူဟာကမ္ဘာတလွန်းမှာ34သန်းရှိနေပြီးတေဆုံးရသူကတသန်းကျော်နေပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရိုနာဗိုင်းရပ်စ်အကူးဆက်ခံထားရပေမဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့စီစဉ်ထားတဲ့အတိုင်း အာရှခီးစင်ကိုတနင်္ဂနွေနေ့မှာစတင်မယ်လို့ပြောကြားခဲ့ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကူးကြမ်းပါကြပါစေ။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.